Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဩဂုတ်လ10ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ32 kHz 9383နဲ့9383လိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းကပစ်လိုက်တယ်လို့ယူဆရတဲ့ drone 13ခုကိုပစ်ချလိုက်နိုင်တယ်လို့ရုရှားကပြောပါတယ်။နိုင်ဂျာမှာအာနာသိန်းစစ်တပ်ကအစိုးရဖွဲ့လိုက်ပါတယ်။ရခိုင်ပြည်နယ်ကမ်းလွန်မှာဆက်လက်နှိမ့်ညွတ်လို့ရိုဟင်ဂျာ18ဦးသေဆုံးခဲ့ပါတယ်။ဒီသတင်းတွေအပအဝင်တခြားထိတိုင်းအောင်သတင်းတွေကိုမဆုမွန်နဲ့အတူတင်ပြပေးသွားမှာခင
်ဗျ။ဟုတ်ကဲ့ပါရှင်။ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်ပြည်နယ်ဖားကန့်မြို့နယ်အခြေစိုက်စစ်ကောင်စီတပ်စခန်းတွေကိုမကြသေးခင်ရက်တွေကပဲတိုက်ခိုက်ခဲ့တဲ့ကချင်လက်နက်ကိုင်တပ် KIA တပ်တွေကိုစစ်ကောင်စီဘက်ကပြန်ပြီးတော့လက်တုံ့ပြန်တိုက်ခိုက်နေပါတယ်။
အဲ့ဒါကတော့သူတို့ရဲ့စိုက်ရင်ထောက်နေနေတဲ့မှာဖြစ်ပါလေခင်ဗျာ။ခြေရည်နဲ့မှာသူတို့အလေကြောင်းနဲ့ပြန်တိုက်တာ
။စစ်ကောင်စီဘက်ကလေကြောင်းကနေပါတိုက်ခိုက်နေတဲ့အခြေအနေကို KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးပြောပြပေးခဲ့တာပါ။ဒီသတင်းနဲ့အတူမြန်မာနိုင်ငံတဝက်မိုးကြီးမြေပြိုမှုတွေကြောင့်တင်းကျေထိခိုက်မှုရှိခဲ့တဲ့သတင်းရခိုင်ပြည်နယ်စစ်တွေမြို့အနီးဆက်လေနှင်းမြုပ်မှုကြောင့်အနည်းဆုံးရိုဟင်ညာ18ဦးသေဆုံးခဲ့ရတဲ့အကြောင်းနဲ့အမေရိကန်သမ္မတရွေးကောက်ပွဲဝင်ပြိုင်သူတွေရဲ့လူထုနဲ့ဆက်ဆံရေးအကြောင်းဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုပို့ဆောင်ဝင်လိုက်တဲ့အတူပြောပြပေးပါမယ်ရှင
်။ခရမီးယားဒေသကိုဥတီသွားနေတဲ့အဝေးထိန် drone စစ်တပ်ခုနဲ့မော်စကိုမြို့တော်ကိုဥတီနေတဲ့ drone နှစ်ခုတို့ကိုကြားပြဟန်တာပစ်ချလိုက်နိုင်ကြောင်းရုရှားကဒီကနေ့ပြောပါတယ်။မော်စကိုမြို့ကိုပစ်မှတ်ထားတဲ့ drone နှစ်ခုနဲ့ခရိုင်းမီးယားကမ်းခြေအနီးကဆီဗာစတိုပိုမြို့ကိုပစ်မှတ်ထားတဲ့ drone နှစ်ခုတို့ကိုပစ်ချခဲ့တဲ့ကြောင်းရုရှားကာကွယ်ဝန်ကြီးဌာနက Telegram လူမှုကွန်ရက်မှာကြေညာချက်ထုတ်ပြန်ပါတယ်။တခြား drone ကိုကူကိုလည်း electronic နီးစနစ်နဲ့ဟန်တာနိုင်ခဲ့တာကြောင်းပင်လယ်နဲ့ထဲပြတ်ကျကုန်တယ်လို့ကြေညာချက်မှာဖော်ပြပါတယ်။ပေါ်ထူးနေတော့ကလည်းမော်စကိုမြို့ကိုဥတီလာနေတဲ့ယူကရိန်း drone နှစ်ခုကိုပစ်ချနိုင်ခဲ့တဲ့အကြောင်းရုရှားအာဏာပိုင်တွေကပြောပါတယ် drone တစ်စင်းကိုမြို့တော်တောင်ဘက်ကနိုင်ငံတကာလေကြောင်းလိုင်းနေနဲ့အသွားအလာများတဲ့လေစိတ်တွေရှိရာဒိုမိုဒေဒိုဗိုဒေသမှာပစ်ချခဲ့တာဖြစ်ပြီးနောက်တစ်စင်းကိုတော့မော်စကိုမြို့အနောက်ဘက် Minsk အဝေးပြေးလမ်းမအနီးမှာပစ်ချခဲ့တာလို့မြို့တော်ဝန်စာဂျီဆိုဗျန်နင်ကပြောပါတယ်အကြမ်းဖက်လို့ရအဖြစ်ရုရှားကာကွယ်ရေးဝန်ကြီးဌာနကတုံ့နှုံးပြောဆိုတဲ့တိုက်ခိုက်မှုတွေမှာထိခိုက်ပျက်စီးမှုမရှိဘူးလို့လည်းမြို့တော်ဝန်ကပြောပါတယ်ခင်ဗျာ
နိုင်ဂျာနိုင်ငံမှာအာနာသိစစ်တပ်ကအစိုးရတည်းရဲ့ဖွဲ့စည်းလိုက်ကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်နိုင်ငံပိုင်ရုပ်သံကနေထုတ်ပြန်တဲ့အမိန့်ကြေညာချက်ထဲမှာတော့ဝင်ကြီးအဖွဲ့ဝင်22တဦးပါဝင်တဲ့အစိုးရအဖွဲ့ဖွဲ့စည်းကြောင်းပြောဆိုထားပါတယ်အာနာသိစစ်ကောင်ဆောင်တွေက3ဦးကတော့ကာကွယ်ရေးပြည်ထရေးနဲ့အားကစားဝင်ကြီးဌာနတွေကိုတာဝန်ယူခဲ့ပြီးတော့တခြားအသေးစိတ်အချက်အလက်တွေကိုတော့ဖော်ပြမထားပါဘူးအာနာသိမ့်ပြီးတဲ့နောက်ပိုင်းမှာပေါ်ပေါက်နေတဲ့နိုင်ငံရေးအကျပ်တဲတွေနဲ့ပတ်သက်လို့အနောက်အာဖရိကစီးပွားရေးအသိုက်အဝန် ECOWAS နိုင်ငံတွေကခေါင်းဆောင်တွေနိုင်ဂျီးရီးယားနိုင်ငံအဘူဂျာမြို့တော်မှာဒီကနေ့ဆွေးနွေးဖို့စီစဉ်ထားချိန်မှာပဲအာနာသိမ့်စစ်တပ်ဘက်ကကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ယာရုကနေဖေရှားခံခဲ့ရတဲ့တမရမိုဟာမက်ဘဇွန်ကိုအာနာပြန်အပ်ဖို့မလိုက်နိုင်ဘူးဆိုရင်အာနာအင်အားသုံးမယ်ဆိုပြီးချင်းချောက်ထားတဲ့နောက်ဆုံးတက်မရက်မနစ်တနင်္ဂနွေနေ့ကကုံဆုံသွားခဲ့ပြီးတဲ့နောက်မှာတော့ ECOWAS ခေါင်းဆောင်တွေထိပ်သီးဆွေးနွေးဖို့စီစဉ်ခဲ့တာပါတမရဘဇွန်ကိုတော့တမရရဲ့လုံခြုံရေးတပ်ဖွဲ့တွေအာဏာသိမ်းခဲ့တဲ့ဇူလိုင်လ26ရက်နေ့ကစပြီးတော့နေအိမ်မှာထိန်းသိမ်းထားတာဖြစ်ပါတယ်တမရနဲ့မိသားစုတွေဟာစားနပ်ရိက္ခာပြက်လက်နေပြီးတော့ရေနဲ့လျှက်စစ်မီးမရဘဲနဲ့နေထိုင်နေကြရတာသတင်းတစ်ပတ်လောက်ရှိပါပြီလို့တမရရဲ့ပါတီတာဝန်ရှိသူတွေကမနေ့တုန်းကပဲပြောဆိုထားပါတယ်အာဏာသိမ်းစစ်တပ်ဘက်ကတော့မနေ့ကအထိတန်တမန်ရေးအရာဖြစ်ရှင်းမှုကန့်လန့်ချက်တွေကိုပယ်ချထားပါတယ်ရှင်
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတရုတ်နိုင်ငံမှာအစစ်မြင့်နည်းပညာနဲ့ဆိုင်တဲ့ရင်းနှီးမြှုပ်နှံမဲ့အပေါ်ကန့်သက်တဲ့အမေကညာချက်မနေ့ဩဂုတ်လ9ရက်နေ့ကထုတ်ပြန်လိုက်တာဟာစီးပွားရေးရအကြံကိုင်မှုဖြစ်ပြီးဒါကိုအပြင်းထန်ကောက်ကွက်ကြောင်းတရုတ်ကုသရေးဝန်ကြီးနဲ့နိုင်ငံခြားရေးဝန်ကြီးဌာနတွေကဒီကနေ့ဩဂုတ်လ10ရက်နေ့မှာတုံ့ပြန်လိုက်ပါတယ်တရုတ်နိုင်ငံအတွင်းအစစ်မြင့်နည်းပညာနဲ့ဆိုင်တဲ့ရင်းနှီးမြှုပ်နှံမှုအပေါ်ကန့်သက်တဲ့သမ္မတရဲ့အမေကညာချက်ကိုသမ္မတဂျိုးဘိုင်ဒန်ကမနေ့ဗုဒ္ဓဟူးနေ့မှာလက်မှတ်ထိုးလိုက်တာပါ ဒီအမိတ်ကြီးညာချက်ကြောင့်ကမ္ဘာစီးပွားအင်အားအကြီးဆုံးနှစ်နိုင်ငံအကြားတင်းမာမှုတွေဖြစ်ပေါ်နိုင်ပေမဲ့သမ္မတဘိုင်ဒန်ရဲ့လှုပ်ဆောင်ချက်ဟာတရုတ်တို့အတွက်အားအားသင့်စရာမဖြစ်နိုင်ဘူးလို့အမေရိကန်အခြေစိုက်ဂျာမန်မာရှယ်ဖန်အဖွဲ့ရဲ့အင်ဒိုပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးဘွန်နီဂလေးစာက VOA ကိုပြောပါတယ
် So China has certainly expected that this was coming. This is not a surprise.
ဒီလိုလုပ်လိမ့်မယ်ဆိုတာကိုတရုတ်တို့ကကြိုသိထားပြီးသားပါ။ဒါဟာသူတို့အတွက်အံ့အားသင့်စရာမဟုတ်ပါဘူး။ဒီကိစ္စအပေါ်တရုတ်ဘက်ကလက်စားချင်မှုလည်းလှုပ်လာနိုင်ပါတယ်။တရုတ်နိုင်ငံကအမေရိကန်နဲ့ထိတွေ့ဆက်ဆံမှုတွေဆက်ရှိနေခြင်းသေးတာရဲ့သမ္မတရှီချင်းဖင်နဲ့သမ္မတဂျိုးဘိုင်ဒန်တို့ဆန်ဖရန်စစ္စကိုမြို့မှာလွန်ဝင်ပါလအတွင်းကျင်းပမယ်။ APEC ထက်ကြီးဆိုးမှာတွေ့ကြဖို့ရှိနေတဲ့အတွက်တရုတ်ဘက်ကလက်တုံ့ပြန်မယ်ဆိုရင်လည်းပြစ်မှတ်ထားအရေးယူတာမျိုးပဲဖြစ်မယ်ထင်ပါတယ်လို့ပြောသွားတာပါ။တပိုင်းလျောက်ကိုပစ္စည်းနဲ့တခြားကွန်ပျူတာနည်းပညာဆိုင်ရာရင်းနှီးမြှုပ်နှံမှုတွေအပေါ်သမ္မတဘိုင်ဒန်ရဲ့အမိန့်ကျင်ညာချက်ကကန့်သတ်ထားတာပါအမေရိကန်ရဲ့ဒီလှုပ်ဆောင်ချက်ပေါ် EU ကလည်းတုံ့တက်နေပြီးအမေရိကန်အစိုးရနဲ့အနီးကထိတွေ့ဆက်ဆံမှုတွေလှုပ်ဆောင်နေတဲ့အကြောင်းဒီကနေ့ပဲပြောပါရစေခင်ဗျာ
လာမယ့်စနေနေ့မှာတော့မလေးရှားနိုင်ငံရဲ့ပြည်နယ်တွေမှာပြည်နယ်ရွေးကောက်ပွဲတွေကျင်းပဖို့ပြင်ဆင်နေပြီးတော့ဒီရွေးကောက်ပွဲတွေဟာ6လသာကြာသေးတဲ့ဝန်ကြီးချုပ်အန်ဝါအီဘရာဟင်ရဲ့အစိုးရအဖွဲ့ပေါ်ပထမဆုံးစမ်းသပ်တဲ့အရေးကြီးတဲ့ရွေးကောက်ပွဲအဖြစ်သတ်မှတ်ထားကြပါတယ်။ပြည်နယ်73ပြည်နယ်တွေက6ပြည်နယ်မှာစနေနေ့ရွေးကောက်ပွဲကျင်းပမှာပါ။ဒါကြောင့်ဝန်ကြီးချုပ်အန်ဝါအီဘရာဟင်ကနိုင်ငံအနှံ့ကိုသွားပြီးတော့မဲဆွယ်စည်းရုံးပွဲတွေကျင်းပနေပါတယ်။ကျင်းပမဲ့ပြည်နယ်ရွေးကောက်ပွဲတွေဟာဝန်ကြီးချုပ်အန်ဝါရဲ့ဦးဆောင်မှုနဲ့အတိုက်ခံအစ္စလာမစ်တွေရဲ့အင်အားဘလောက်ခိုင်မာတယ်လဲဆိုတာကိုလာမယ့်နိုဝင်ဘာလတတိုင်းပြည်လုံးမှာကျင်းပမယ့်ရွေးကောက်ပွဲမတိုင်ခင်စောစောစီစီစစ်စစ်တဲ့လူမှုခံယူပွဲဖြစ်နေလဲအများကရှုမြင်ကြပါတယ်။ဝန်ကြီးချုပ်အန်ဝါကတော့တိုးတက်တဲ့အစိုးရတရထူထောင်မှုနဲ့နိုင်ငံရေးတည်ငြိမ်မှုကိုအဓိကထားတဲ့အကြောင်းလူမှုကိုဟောပြောစည်းရုံးနေတာဖြစ်ပါတယ်။ပြည်နယ်ရွေးကောက်ပွဲတွေရဲ့ရလဒ်ဟာတတိုင်းပြည်လုံးကျင်းပမယ့်ရွေးကောက်ပွဲကြီးအပေါ်မှာဩဇာလွှမ်းမိုးနိုင်တယ်လို့တိုင်းပြည်ရဲ့တည်ငြိမ်ရေးအပေါ်မှာလည်းတက်ရောက်မှုရှိနေပါတယ်။အန်ဝါဝန်ကြီးချုပ်ဖြစ်မလာခင်2018ခုနှစ်နောက်ပိုင်းမလေးရှားနိုင်ငံမှာဝန်ကြီးချုပ်၃ဦးပြောင်းသွားပြီဖြစ်ပါတယ်။စီးပွားရေးတိုးတက်အောင်လှုပ်တင်တဲ့လောက်မလုပ်ခဲ့ဘူးဆိုတဲ့ဝေဖန်မှုတွေခံရတဲ့အချိန်မှာပဲဝင်ငွေနဲ့မိသားစုတွေအစိုးရဝန်ထမ်းတွေကိုငွေကြေးပံ့ပိုးကူညီမဲ့အစီအစဉ်တွေအပါအဝင်တိုင်းပြည်မှာဝင်ငွေပို့တိုးနိုင်မဲ့အခြေခံမူပေါင်းတွေကိုဝန်ကြီးချုပ်အန်ဝါကပြီးခဲ့တဲ့ဇူလိုင်လအတွင်းကချပြပြောဆိုထားပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်ကနေကြာတာပရင်းညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာတခန့်ပြင်းတဲ့ကမ်းလွန်ပင်လယ်ပြင်မှာဆက်လက်နှိမ့်မြှုပ်ရာကရိုဟင်ဂျာ18ယောက်ထဲမှာတည်ဆုံခဲ့တဲ့အကြောင်းတာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါတယ်ဆက်လက်နှိမ့်မြှုပ်ရာကတည်ဆုံသူအလောင်း18လောင်းတက်မင်းကိုရှာဖွေတွေ့ရှိခဲ့တဲ့အကြောင်းအရေးပေါ်ကစေရေးဝန်ထမ်းတွေကိုကိုကပြီး AFP သတင်းကဖော်ပြပါတယ်အသက်မသေးလူမြောက်လာသူ6ယောက်ကိုတော့ရဲတပ်ဖွဲ့ကစစ်ဆေးမင်းမြန်းနေတယ်လို့လည်းပြောပါတယ်ဆက်လက်ပေါ်မှာလူ90လောက်လိုက်ပါလာပြီးမလေးရှားနိုင်ငံကိုသွားဖို့ကြိုးပမ်းစဉ်စစ်တွေမျိုးအနည်းရေပြင်မှာနှိမ့်မြှုပ်ခဲ့တာလို့လည်းပြောပါတယ်ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေဟာမလေးရှား၊အင်ဒိုနီးရှားတို့လိုမွတ်စလင်အများစုရှိရာဒေသနိုင်ငံတွေစီကိုသွားဖို့ကြိုးပမ်းရင်းမကြာခဏမတော်တဆမှုတွေကြောင့်တိုက်စုံးမှုတွေကြုံနေကြရတာပါ။ကပ်လီပင်လယ်နဲ့ဘင်္ဂလားပင်လယ်အော်မှာပြီးခဲ့တဲ့နှစ်ထဲရိုဟင်ဂျာ3500ကျော်ဟာရေရင်39စင်းနဲ့ကုဖြတ်ဖို့ကြိုးပမ်းခဲ့ဖို့ကြောင်းကုလသမဂ္ဂကလည်းမှတ်တမ်းတင်ထားပါတယ်။2022ခုနှစ်ထဲပင်လယ်ပြင်မှာတိုက်စုံးရတဲ့ရိုဟင်ဂျာ348ယောက်ထက်မနည်းရှိတယ်လို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးုံယွမ်နိတ်စီယာကပြောပါတယ်ခင်ဗျာ။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအမ်ဟာစစ်ကောင်းဆောင်တွေနဲ့တွေ့ဆုံပြီးတော့စစ်ရေးပြင်ဆင်မှုတွေတိုးမြှင့်ဆောင်ရွက်ဖို့နောက်ဆုံးပေါ်စစ်လက်နက်တွေစမ်းသပ်ဖို့နဲ့စစ်လက်နက်တွေပို့ပြီးတော့မှထုတ်လုပ်ရေးကိစ္စရပ်တွေကိုဆွေးနွေးနေပါတယ်လို့အစိုးရပိုင်းသတင်းမှာဖော်ပြပါရှိပါတယ်။အခုလိုမျိုးမြောက်ကိုရီးယားကောင်းဆောင်နဲ့စစ်ကောင်းဆောင်တွေတွေ့ဆုံဆွေးနွေးမှုဟာနိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ဝေဖန်ပြောဆိုမှုတွေကိုအံတုပြီးတော့မြောက်ကိုရီးယားရဲ့စစ်ဘက်ဆိုင်ရာလှုပ်ဆောင်မှုတွေကတခုလည်းဖြစ်တယ်လို့ယော်နယ်လာနေတဲ့နိုင်ငံတကာအသိုင်းအဝိုင်းရဲ့အာရုံစိုက်မှုကိုပို့ပြီးတော့ရလာစေဖို့ရည်ရွယ်တာ လှုပ်ဆောင်တာလည်းဖြစ်ပါတယ်။ကိုရီးယားကျွန်းဆွယ်မှာနိုင်ငံရေးနဲ့စစ်ရေးအရာတင်းမာမှုတွေဖြစ်ပေါ်နေချိန်မှာမြောက်ကိုရီးယားစစ်တပ်အနေနဲ့စစ်ရေးအရာပို့ပြီးတော့အစင်းသစ်ဖြစ်အောင်လှုပ်ဆောင်နေချိန်မှာပဲတိုးချဲ့ထားတဲ့မြောက်ကိုရီးယားအာဏာရပါတီရဲ့ဗဟိုစစ်ကော်မရှင်စီဝေးဘွဲကိုမနေ့ဗုဒ္ဓဖူးနေ့ကကျင်းပခဲ့တာပါ။မြောက်ကိုရီးယားရဲ့အဓိကရန်သူဖြစ်တဲ့တောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုရဲ့ရန်ကိုခုခံကာကွယ်နိုင်မှုတံပြန်ထိုးစစ်ဆင်နိုင်မဲ့စစ်ရေးနည်းဗျူဟာတွေကိုအသေးစိတ်ပြင်ဆင်ထားကြဖို့ကိုလည်းစီဝေးဘွဲကနေတဆင့်သတိပေးထားပါတယ်။တောင်ကိုရီးယားနဲ့အမေရိကန်တို့လာမယ့်ဩဂုတ်လ21ရက်နေ့ကနေ24ရက်နေ့ထိပြုလုပ်ဖို့ရှင်းစင်ထားတဲ့စီရေးလေ့ကျင့်မှုဟာသူတို့ကိုတိုက်ခိုက်ဖို့စီရေးပြင်ဆင်မှုအဖြစ်နဲ့မြောက်ကိုရီးယားကရှုမြင်ထားပါတယ်ရှင်
။ကြာသပတေးနေ့မှာကုန်တွေးပန်းဝင်ရောက်ခဲ့တဲ့တိုက်ဖုန်းမွန်တိုင်းခနွန်းကြောင့်တောင်ကိုရီးယားစစ်ကမ်းမြို့ဘူဆန်မှာရာနဲ့ချီတဲ့လေရင်ခီးစဉ်တွေအမြန်ရထားခီးစဉ်တွေကိုဖျက်သိမ်းခဲ့ရပါတယ်။မွန်တိုင်းကဒီသတင်းပတ်အစောပိုင်းဂျပန်နိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့ပြီးတော့ကိုရီးယားကျွန်းဆွယ်ဘက်ကိုဥတီခဲ့တာပါ။တနင်္ဂနွေလုံးအတိုင်းတာနဲ့မွန်တိုင်းသတိပေးချက်ထုတ်ပြန်ထားသလိုလူ1000ကျော်ကိုဘေးလွတ်ရာကိုပြောင်းရွှေ့ထားပါတယ်မြို့တော်ဆိုးနဲ့အနီးတစ်ဝိုက်တောက်ကြနဲ့အစောပိုင်းအထိမိုးသည်ထန်စွာရာနိုင်တယ်လို့မိုးစလဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်မုန်တိုင်းကြောင့်ဂျာတာပရီနစ်ကအနည်းဆုံးလေယာဉ်ခီးစဉ်330ကျော်နဲ့တင်းမော့နဲ့ယထာခီးစဉ်တွေဖျက်သိမ်းခဲ့ရသလိုဂျမ်ဘိုရီကင်းထောက်ညီလာခံအတွက်ကိုရီးယားမှာရောက်နေတဲ့နိုင်ငံတကာကင်းထောက်လူငယ်တွေကိုလည်းဒီသတင်းပတ်အစောပိုင်းကလေးကဘေးလွတ်ရာပြောင်းရွှေ့ပေးထားရပါတယ်တိုက်ဖုန်းမုန်တိုင်းခန်းနွန်းတိုက်ခတ်ခဲ့တဲ့ဂျပန်နိုင်ငံမှာတော့နိုင်ငံတောင်ပိုင်းမီယာဇာကီဒေတာတဝိုင်မြေပြိုမှုနိုင်တဲ့အန္တရာယ်အမြင့်ဆုံးသတိပေးချက်ကိုထုတ်ပြန်ထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဟာဝိုင်ယီပြည်နယ်မော်ဝီကျွန်းမှာတော့တော်မီလောင်ကျွမ်းခဲ့တာကြောင့်အနည်းဆုံး36ယောက်သေဆုံးခဲ့တယ်လို့ဟာဝိုင်ယီအရေးပေါ်စီမံခန့်ခွဲမှုဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။အင်္ဂါနေ့ညပိုင်းကနေစပြီးတော့လောင်ခဲ့တဲ့တော်မီကြောင့်မြေဧက2000ကျော်လောင်ကျွမ်းခဲ့ပါတယ်လူနေအိမ်တွေဈေးဆိုင်ကန်းတွေလည်းထိခိုက်ပျက်စီးခဲ့တယ်လို့ဟာဝိုင်ီအရေးပေါ်စီမံခန့်ခွဲမှုဌာနရဲ့ဗုဒ္ဓဖူးနေထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။ပူပြင်း6တွေလုံးနဲ့ရာသီဥတုနဲ့လေပြင်းတွေတိုက်ခိုက်မှုတန်းကြောင့်ဟာဝိုင်ီကျွန်းနေရာအများစုမှာတော်မီအန်ဒီရဲ့သတိပေးချက်တွေကိုထုတ်ပြန်ထားခဲ့ပါတယ်။ဒီကျွန်းစုတွေမှာကတော့မီးလောင်ကျွမ်းမှုပိုပြီးတော့များခဲ့ပါတယ်။ဒေသခံတချို့လည်းမီးတောက်တွေကနေလွတ်ဖို့ပင်လယ်ပြင်ထဲကိုခုန်ဆင်းခဲ့ကြရပါတယ်။လူဦးရေ1000နဲ့2000ကျော်ရှိတဲ့လဟိုင်းနားမှာတော့အဆောက်ဦး290ကျော်မီးလောင်ပျက်စီးပြီးတော့ဒေသခံအများစုကအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့အကြောင်းကိုလည်းအာဏာပိုင်တွေကပြောဆိုထားပါတယ်ရှင်ကြာသပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစုံဝင်းလိုင်နဲ့အတူကျွန်မစုမုံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်အရင်ဆုံးတော့ကချင်ဘက်ကစီရေးအခြေအနေသတင်းကိုတင်ပြပေးကြပါမယ်ကချင်ပြည်နယ်ဖားကဲမြို့နယ်အခြေစိုက်စစ်ကောင်စီတပ်စခန်းတွေကိုမကြသေးခင်ရက်တွေကပဲတိုက်ခိုက်ခဲ့တဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ KIA တပ်ဖွဲ့တွေကိုစစ်ကောင်စီဘက်ကလက်တုံပြန်ပြီးတော့တိုက်ခိုက်နေတာကြောင့်ဒေသတွင်းမှာဆက်ပြီးတော့စီရေးတင်မာနေပါတယ်ဖားကဲမြို့နယ်မှာမနေ့ညတုန်းကကချင်လူမျိုးရေးတပ် KIA ရဲ့တပ်ရင်း6နယ်မြေဘက်ကိုစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်ရွှေကူမြို့နယ်ဘက်မှာလည်းစီရေးလှုပ်ရှားမှုတွေရှိနေပါတယ်စီရေးတင်းမာနေတဲ့ကချင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေတွေကိုရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးကိုခင်မောင်စိုးမင်းပြောပြပေးပါမယ်ရှင
်ဒီလဩဂုတ်9ရက်နေ့ကကချင်ပြည်နယ်ဖားကဲမြို့နယ်ရှိကတိုင်းတောင်တပ်စခန်းကို KIA တပ်မဟာကိုတပ်ရင်း6ကသိမ်းယူခဲ့ပါတယ်ဒီလ၈ရက်နေ့ကကတိုင်းတောင်တပ်စခန်းကိုစစ်ကောင်စီကနေလေကြောင်းကတိုက်ခိုက်ခဲ့တယ်လို့မြေပြင်ကနေလည်းပြန်လည်ထုတ်စစ်ဆင်ခဲ့ပါတယ်။၉ရက်နေ့ညပိုင်းမှာတော့စစ်ကောင်စီကလေကြောင်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တာရှိပြီးဒါဟာ KIA တပ်ရင်း6နယ်မြေဘက်ကိုတိုက်ခိုက်တာဖြစ်ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။အဲ့ဒါကတော့ကျွန်တော်ရဲ့တိုက်ရင်း6နယ်မြေဘက်မှာဖြစ်ပါလေခင်ဗျ။အဲ့ဒါကတိုင်းတောင်ဘက်ကတော့ဘုံမကျဲတော့ဘူးထင်တယ်။ဘာလို့ဆိုတော့ဝင်ရတော့သူတို့ပဲထိုင်နေတာအဲကျွန်တော်လည်းသိသိတော့မကြောက်ရဘူးနော်အရှိရနေမှာသူတို့အလေကြောင်းနဲ့ပြန်တိုက်တာ
ဒေသခံတဦးကလည်းဖားကံမြို့နယ်ကအခြေအနေကိုအခုလိုပြောပါတယ
်အဲဒါဒီနေ့ကဘာမှမချိုးချဘူးမင်းကတော့ဝင်ကြလာတယ်ဘုန်းနဲ့ကျေးဇူးပါအဲရင်းချော်ဧရိယာမှာဖြစ်နိုင်ကြောင်းအလုံးပါ
ဒီလ9ရက်နေ့ကဖြစ်တဲ့ကတိုင်းတောင်တိုက်ပွဲကြောင့်ဒေသတွင်းရှိကျေးရွာ၄ရွာလောက်ကဒေသခံပြည်သူ 3,500 ကျော်ဟာမော်ရှန်နဲ့ဆိုင်းအောင်ရွာကဖုန်ကြီးကျောင်းနဲ့ဖျားကျောင်းတွေမှာတိမ်းရှောင်နေကြရပါတယ်။ဒီကနေ့မှာတော့တိုက်ပွဲဖြစ်ပွားရတဲ့အလံဝေးတဲ့ကျေးရွာတချို့ကနေရပြန်လာတွေရှိကြောင်းစစ်ရှောင်တွေကိုကူညီနေသူတဦးကပြောပါတယ်။ကချင်ပြည်နယ်မှာဒီရက်ပိုင်းအတွင်းဖားကန်တနိုင်းဝိုင်းမော်နဲ့မိုးမောက်မျိုးနယ်တွေအတွင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ်။က ကရင်ဌာနချုပ်လိုင်းစားအနီးမှာလဲစည်ရည်တင်းမှနေပြီးမြေကြီးနားပမောကားလမ်းမှာလဲအသွားလာတွေရပ်ဆိုင်နေပါတယ်လိုင်းစားအနီးစည်ရည်တင်းမှနေချိန်မန္တလေးဘက်ကတက်လာတဲ့စစ်သင်္ဘောတွေဟာအခုအခါမှာရွှေကူမြို့ကိုရောက်ရှိနေပြီးရွှေကူမြို့နယ်အတွင်းစစ်ကြောင်းထိုးတာတွေရှိနေတာကြောင့်ရွှေကူမြို့တစ်ဖက်ကန်းကကြေးရွာတွေတိမ်းရှောင်နေကြောင်းဒေသခံတအူးကပြောပါတယ်
ဒီမှာတက်လာပြီးတဲ့ခါကျတော့ကျွန်တော်တို့ရှေ့ဒီမော့စစ်ကြမ်းမှာလဲတောင်းစီကပ်ထားတော့ခင်ဗျာရှေ့ရမ်းရနေတဲ့ထက်စာလုံးရလေးပေါ့လေသူပြမြေကျောစာလုံးရလေးပေါ့ရက်တာတော့ညသူတက်တိုင်းကြိုက်ဒီလိုတော့ဟိုးတစ်ခေါက်ကလေးပေါ့ဗျာကျူတင်ပြီးတော့ပြီးရတာတော့သူကတက်လာလို့ရှိအဲ့ရွာဒီဘက်ကိုဖြစ်တာလေဖြစ်တဲ့ခါကျတော့သူကြီးတယ်အဲ့ဒီမှာလဲစစ်ကြောင်းတွေလည်းဝင်နေလေသူကလေးလေဘူးစစ်ပေါင်းကိုကျွန်တော်ရေးပေါ့ခင်ဗျာဒါရွာ
ရွှေကူမြို့ကိုဆက်ရောက်လာစဉ်ရေလဲရွာဘက်ကရှော့တိုက်ဒုံးနဲ့ပစ်ခတ်တာကြောင့်ရေလဲရွာကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိကြောင်းနဲ့ရွှေကူမြို့ပေါ်မှာလည်းလုံခြုံရေးတွေတင်းကျပ်ထားကြောင်းပြောပါတယ် KNG ခေါ်ကချင်သတင်းဌာနကတော့ရွှေကူတပတ်ကမ်းမှာစစ်ကောင်စီတပ်ကစစ်ကြောင်းနှစ်ကြောင်းဝင်ရောက်နေကြောင်းနဲ့ဒီလ9ရက်နေ့ကပစ်ခတ်မှုမှာအမျိုးသမီးတယောက်ဒဏ်ရာရရှိခဲ့ကြောင်းဖော်ပြပါတယ်KIA ဌာနချုပ်လိုင်းစာအနီးမှာဇူလိုင်လ3ပိုင်းကစတင်ပြီးစည်ရည်တင်းမှနေခဲ့ပါတယ်စစ်ကောင်စီဘက်ကလိုင်းစာဘက်ကိုစစ်အင်အားတွေပို့ဆောင်နေတာရှိသလို KIA ဘက်ကလည်းစည်ရည်အရာပြင်ဆင်တာတွေရှိနေပါတယ်ခင်ဗျာ
ဒါကတော့ကချင်ပြည်နယ်ဘက်ကစည်ရည်အခြေအနေသတင်းကိုခင်မောင်စိုးမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံတဝက်မိုးများပြီးတော့မြေပြိုကျမှုဒဏ်ကြောင့်တေကျေထိခိုက်မှုတချို့ရှိနေတဲ့အကြောင်းသတင်းကိုတင်ပြပေးခြင်းပါတယ်မြန်မာနိုင်ငံရဲ့နေရာတော်တော်များများမှာမိုးအဆက်မပြတ်ရွာသွန်းနေတာကြောင့်ရေကြီးမြေပြိုမှုတွေနဲ့ကြုံတွေ့နေရပြီးတော့ထိခိုက်သေးဆုံးမှုတွေနဲ့လည်းကြုံတွေ့နေရပါတယ်ရှမ်းပြည်နယ်ဘက်မှာရေကြီးပြီးတော့မြေပြိုတာကြောင့်ကလေးငယ်တအူအသက်ဆုံးခဲ့ရပါတယ်မြန်မာနိုင်ငံတဝန်းကရေဘေးသင့်အခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကနေစုစည်းပြီးတော့သတင်းပေးပို့ထားတာကိုမမ်းမြတ်တစင်အောင်ကပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံတဝန်းနေရာတော်များများအခုရက်ပိုင်းမိုးအဆက်မပြတ်ရွာသွန်းမှုကြောင့်ရေကြီးမြေပြိုမှုတွေနဲ့ကြုံတွေ့နေရပြီးတော့ထိခိုက်သေးဆုံးမှုတွေလည်းရှိပါတယ်။ရှမ်းပြည်နယ်နန်းခမ်းမြို့နယ်ပန်ကန်ကြီးရွာမှာရေကြီးမြေပြိုတာကနေမနေ့ကတနစ်ခွဲအရွယ်ကလင်းငယ်တူသေဆုံးနှစ်ဦးထိခိုက်ဒဏ်ရာရသွားတယ်လို့ရွာခံတူကပြောပါတယ်
။မိုးကစပိုက်ရွာနေတယ်ဆိုတော့နော်။ဟိုအများကြီးပဲကျွန်တော်တို့ရွာပြိုတဲ့နေရာတွေကကျွန်တော်တို့ဘုံကြီးကျောင်းမှာလည်းပြိုတယ်ပြီးတော့ဟာရောင်းနဲ့ပြီးတော့ဟာကျွန်တော်တို့ဒီမှာယူမော်တခြားအိမ်ရောကျွန်တော်တို့ရာထိခိုက်တဲ့လူက2ယောက်ပဲတစ်ယောက်ကပေးတယ်2ယောက်ကတန်ရရတာဒီနေ့ကျွန်တော်တို့နေနေနဲ့ပါတယ်ကျွန်တော်တို့အမျိုးရတဲ့နေရာလမ်းပိတ်တဲ့နေရာလေးလည်းကျွန်တော်တို့အမျိုးသားရရှိနေ
တေဆုံးသူရဲ့အဖွားနဲ့အမိဖြစ်သူကထိခိုက်ဒဏ်ရာရသွားခဲ့ပါတယ်မြေပြူခဲ့တဲ့မန်ကန်ရွာမှာဖုန်ကြီးကျောင်းဆောင်တွေဓမာယုံတွေနဲ့နေရှစ်လုံးလောက်ထိခိုက်ပျက်စီးသွားတဲ့အကြောင်းနဲ့မန်ကန်ကြီးရွာအပြင်မန်အောင်ကြီးရွာစာလူကြီးရွာနဲ့ဖလင်ကြီးရွာမှာမြေပြူတာတွေရှိတယ်လို့ပြောပါတယ်ဒီနေ့နေကင်းပိုင်းလောက်မှာမိုးလေတာနေတာမို့မြေစာပိနေတဲ့လမ်းတွေကိုလိုက်ပြီးတော့ရှင်းလင်းနေပြီလို့လည်းပြောပါတယ်မိုးဆက်မပြတ်ရွာသွန်းမှုကြောင့်ဘကိုးမြို့မှာရက်ွက်ဆယ်ခုထက်မနည်းရေကြီးမှုတန်ကိုကြုံတွေ့နေရတယ်လို့မြို့ကန်တူက VOA ကိုပြောပါတယ်မိုးသေးထန်ရွာလို့မနေ့ညပိုင်းလောက်ကပကိုးမြစ်မြင့်တက်ခဲ့ပြီးတော့လက်ရှိစိုးရင်ရေမှတ်အထက်ကျော်လွန်သွားပြီလို့ဆိုပါရယ်။ညိုက်နေတဲ့အချိန်မှာရေတက်လာလို့တချို့အိမ်တွေကပစ္စည်းကောက်သိန်းချိန်မရဘဲရုတ်တရက်ပြောင်းရွှေ့လိုက်ရတယ်လို့မြို့ကန်တို့ကအခုလိုပြောပါရယ်
။အခုကျတော့ဟိုကစိုးရင်ရေမှတ်သူက880လေးအဲ့ဒီထက်ကျော်ပြီးတော့900ကျော်ရောင်းနေပြီဆိုတော့မြုပ်တဲ့ပိုင်းလည်းမြုပ်ကုန်တာပေါ့။မြုပ်တဲ့ရက်ကွက်လည်း10ရက်ကွက်တော့ရှိမှာပေါ့။ကျိုးတော့ကဲကဲကြီးကန်းနေဖွင့်လာတာလည်းတွေ့ရတယ်။ဒိန်သာလူရာကျော်ပြီးတော့လူတွေ200 300လောက်ပြီးတော့ရှိမှာပေါ့။ကဲကဲကြီးကန်းသုံးလေးလူဖွင့်လာတယ်။ဘုန်းကြီးကျောင်းကြီးရဲ့နောက်ကျောင်းကြီးမှာညာရတက်တက်တာညာဘက်တက်တာမြန်မြန်တော့ညာတော့တချို့တွေလည်းတင်းကျင်းညာပေါ့။နေတဲ့ပိုင်းလည်းဆိုလေတိတ်နေနေရေထည့်ပြီးတော့မှလန့်နေရတယ်မြုပ်တာလည်းအဆက်မပြေဘူး။ရှိပါလား။
ရေဘေးတင့်တဲ့အင်ချီတထောင်ထဲမနည်းရှိမယ်လို့လည်းခန့်မှန်းကြပါတယ်ရေဘေးတင့်သူတွေကိုတော့ဖုံတော်ကြီးကျောင်းစာတင်ကျောင်းတွေမှာယာယီကယ်ဆယ်ရေးစခန်းတွေဖွင့်ထားပြီးလမ်းလျှောက်သွားလာလို့မရတဲ့နေရာမှာလှေတွေနဲ့ပြောင်းရွှေ့ပေးကြပါတယ်လက်ရှိပဲခူးရန်ကုန်ကားလမ်းမကြီးရေကျော်နေပြီမို့ဇက်တိုက်မိုးရွာသွန်းမယ်ဆိုရင်ဒီထက်မကအခြေအနေဆိုးသွားနိုင်တယ်လို့ဆိုပါတယ
်ပဲခူးရန်ကုန်လမ်းမကြီးကိုကျော်နေပြီကျော်နေတော့ဒီလမ်းမကြီးကပဲကားတွေအကြီးကအသွားလာလို့ကြတာဟုတ်ဆိုတော့အဲ့ဒီလမ်းလေးဆိုရင်ဥမာဟိုကားအသေးလေးတွေဆိုသွားလို့မရတော့ဘူးမီနီဘက်တို့အိတ်ဘက်တို့ပဲသွားလို့ရတော့တယ်အဲ့ဒါတော့တိတ်မလွတ်ချင်တော့ဘူးအခုထပ်တက်တယ်ဒီနှုံးလိုက်ထပ်တက်မယ်ဆိုရင်မနက်ပိုင်းကကားအသွားလာတိတ်မကောင်းနိုင်တော့
အလားတူမွန်ပြည်နယ်မှာလည်းရေလွမ်းမှုမှုကြောင့်လူပေါင်းထောင်ချီအရေးပေါ်ယာယီပြောင်းရွှေ့ခဲ့ရပါတယ်။ဘီလင်းမြို့ပေါ်ရက်ကွက်နဲ့အနိုင်ပိုင်းကြီးရွာအများစုမှာရေကြီးတာပါ။ရေကြီးရေရှဲနာ၃ရက်မြောက်နေ့ဒီကနေ့မှာတော့ရေနည်းနည်းပြန်ကျသွားတဲ့အတွက်တချို့ပြန်လို့မရတဲ့လူတွေနေရင်ပြန်ကျပြီးတော့တချို့ကလည်းမပြန်နိုင်သေးဘူးလို့ဒေသခံစေတနာဝန်ထမ်းကုညီနေသူတူကပြောပါတယ
်။မြန်မာတဲ့မြို့ပါနေမကြောပြောင်းနေရတော့မှာပထမတော့ကြောပြောင်းနေရေကြောပြန်သွားရတယ်မနေ့တော့ရေကြီးရတယ်တစ်ခါပြန်သွားတယ်နောက်မနေ့ကျတော့နောက်ညကကျရေကြီးတဲ့တော့ပြန်ပြောင်းအောင်နှစ်ခါပြောင်းအောင်ပေါ့တချို့ကတော့ပြန်တယ်တချို့ကမပြန်ဘူးတချို့ကရေကြီးရင်မတော့ကအပြောင်းရမဟုတ်ဘူးရေပြန်တဲ့နေရာကြီးပြန်ပြီးလေလေဟိုမိန်းကလေးပါတယ်ကနည်းနည်းကြီးရော့ရတာပေါ့အိမ်ဒီထဲမှာကျတူအဆက်တွေမှာတော့ပြန်ပြီးတယ်လူကြီးတွေကတော့အနေပဲရတော့မြုပ်ကြည့်ရ
ဘီလီမြည်တက်လာလို့ပြီးခဲ့တဲ့ဩဂုတ်လ2ရက်နေ့ကအနေပိုင်းရက်ွက်ကြေးရာတွေအရေးပေါ်ပြောင်းရွှေ့ခဲ့ရပါတယ်အာရှတလွားနိုင်ငံတွေမှာမကြာသေးခင်ကစလို့မူးသေးထန်ရေကြီးမှုတွေကြုံနေရပြီးတော့တရုတ်နိုင်ငံမှာဆိုရင်လည်းနှစ်ပေါင်းရာကျော်အတွင်းအဆိုးဆုံးအဖြစ်ပေကျင်းမြို့တော်မှာလူသေဆုံးတဲ့အထိဖြစ်ခဲ့ပါတယ်ရှင
်ဒါကတော့မြန်မာနိုင်ငံတဝန်းကရေဘေးသင့်အခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမမျှတစင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စစ်တွေမြို့အနီးဆက်လေနှိမ့်ညွတ်မှုအကြောင်းကိုတင်ပြပေးကြပါတယ်ရခိုင်ပြည်နယ်စစ်တွေမြို့အနီးပင်လယ်ပြင်မှာဆက်လီနှိမ့်ယုတ်ရာကနေရိုဟင်ညာမွတ်စလင်အနည်းဆုံး18ယောက်သေဆုံးခဲ့တယ်လို့ကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်။နိုင်ငံတကာအသွာအလာကန့်သက်ခံထားရတဲ့ရခိုင်ပြည်နယ်တဲကမွတ်စလင်ဒုက္ခသည်တွေဟာဒေသရင်းနိုင်ငံတွေကိုအန္တရာယ်များတဲ့ရေကြောင်းခရီးတွေကနေဖြတ်တန်းသွားရောက်ဖို့ကြိုးပမ်းကြရင်းကပင်လယ်ပြင်မှာမကြာခဏဆိုသလိုသေဆုံးမှုတွေနဲ့အကျုံနေရတာဖြစ်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုရန်နိုင်ကတင်ပြပေးပါမယ်ရှင်။
စစ်တွေမျိုးနီကမ်းလွန်ပင်လယ်ပြင်မှာဆက်လီနှိမ့်ယုတ်ရာကတေဆုံးသူတရာစင်ခွဲလောက်ကိုအရေးပေါ်ကယ်ဆယ်ရေးတွေရှာဖွေတွေ့ရှိခဲ့ကြတာပါ။ရခိုင်မြောက်ပိုင်းမောင်းနှောမျိုးနယ်ကနေမလေးရှားနိုင်ငံကိုသွားဖို့ကြိုးစားရင်တေဆုံးသူတွေကအလောင်း18လောင်းကိုရှာဖွေတွေ့ရှိထားတယ်လို့လဲဒေသခံရွှေရောင်မြစ်တာနာရေးဖောင်ဒေးရှင်းအသင်းတာဝန်ရှိသူတူဖြစ်တဲ့ကိုဗျာလာကပြောပါတယ်
အော်တွေ့ရတော့ကျွန်တော်တို့ဗေဒါရွာရဲ့ဘေးဘက်ကတဲကုံပေါ်မှာတွေ့တယ်ပြီးတော့ဒီတဲကုံတဲကြောင်ရဲ့ဒီဘက်တဲကုံဒီဘက်မှာတွေ့တာရှိတယ်နနေရလောက်ခွဲပြီးတွေ့တာခင်ဗျာကျွန်တော်တို့တွေ့တာက9ရက်နေ့ကနေ6ရက်နေ့ထိဆို18လောက်ရှိတယ်ခင်ဗျာအဲ့ဒီဆက်လက်နေတဲ့တဲကလူတွေပြန်ပို့တာခင်ဗျာအဲ့ဒါအလောင်းတွေပြန်ပို့တာဆက်ချင်းလည်းတွေ့တာက6ရက်တွေ့တာခင်ဗျာ
ဆက်လက်ပေါ်မှာလူ90ကျော်လိုက်ပါသွားတယ်လို့ခန့်မှန်းထားပြီးအသက်ရှင်ရဲ့ပြန်တွေ့သူ10ဦးရှိပြီးကျန်တဲ့သူတွေကတော့ပျောက်ဆုံးနေတယ်လို့လည်းပြောပါတယ်အသက်ရှင်ရတွေ့ရှိတဲ့ရှေးဦးကိုတော့စစ်တွေမြို့မှာရဲစခန်းမှာထိန်းသိမ်းထားတာပါရွှေညာရေးလှူရှားသူတူကတော့တွာလာခွင့်ကန့်သက်တာအပါအဝင်နိုင်ငံသားခွင့်ရေးခံစားခွင့်တွေမရှိတာကြောင့်ဒေသတွင်းနိုင်ငံတွေကိုထွက်ခွာဖို့ကြိုးစားရကအခုလိုအဖြစ်တွေနဲ့ကြုံကြရတာဖြစ်တယ်လို့ပြောပါတယ်
ဒီနေ့တည်ရုံညာတွေအပေါ်မှာခွဲခြားဆက်ဆံလို့နှိတ်ကိုလို့ရုံညာတွေကဒုက္ခသည်စခန်းမှာရောနော်ဒုက္ခသည်စခန်းမဟုတ်ဘဲနဲ့ရွာမှာလည်းဖိတ်ဆိုးနေတာတွေကဘာလုံးကလည်းပြီးတယ်ဒတိုင်းပြည်လုံးမှာရှိတဲ့ပြည်သူလူထုကလည်းပြီးတယ်အဲ့တော့အခုက2012ခုနှစ်ကနေဒီနေ့တည်တော်တော်ဆိုးရတဲ့အချိန်နေပေါ့နော်ဒီပြောမယ်ဆိုရင်10နှစ်ဆက်တင်လောက်ရှိပြီအဲ့တော့စခန်းမှာဒီစခန်းမှာရှိတဲ့လူတွေကလည်းနေမတူးရှိမတူးစားဖို့တော့ဖို့နေဖို့တိုင်ဖို့လူမှုဘဝဆိုတာလုံးဝဘာကောတော်တော်ဆိုးဆိုးဝဖြစ်နေတယ် IDB ဒုက္ခသည်စခန်းမဟုတ်ဘဲနဲ့ရွာတည်ပြီးနေတဲ့လူတွေကလည်းသူတို့ကနော်ပညာသင်ပြီးကျန်းမာရေးဆောင်ရှောက်ပြီးလူမှုဖို့လုံးမှုဘာတခုမှမရှိတော့ဘူးအဲ့တော့နိုင်ငံသားစစ်စစ်ဖြစ်ပါလျက်နဲ့ဒီလောက်လှုပ်ထားတယ်ဆိုတော့ဒီလူတွေကသူတို့အတွက်အနာဂတ်ဆိုတာမနှက်ပန်ဆိုတာမရှိဘူးဆိုတော့သဘောနဲ့သူတို့ကရည်ကြည်ရမျက်နှာရဒီမှလည်းတည်နေတာပဲနောက်ဆုံးကဘဝကိုပြည့်စက်ပြီးတော့တည်လဲတည်မရှိရင်လဲရှိမယ်အဲ့ဒီသဘောနဲ့ဆွတ်ပြေးနေကြတာရှိတယ
်ရခိုင်ပြည်နယ်မှာ2012-2019ခုနှစ်တည်တုန်းကစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ကြရသလိုအများပြားဟာလည်းရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာဆက်လက်နေထိုင်နေကြရတာပါရခိုင်ပြည်နယ်မှာကန့်သက်ခံထားတဲ့ရိုဟင်ဂျာတွေအတွက်အခြေခံလွတ်လပ်ခွင့်တွေရရှိဖို့လိုတယ်လို့လည်းရိုဟင်ဂျာရေးလှုပ်ရှားသူတွေကပြောပါတယ်
နိုင်ငံတော်အစိုးရကဒီလူတွေကိုဘာကွန်ပလက်ဒီဟိုအရင်တော့ကဘလို့ရခိုင်တက်ကမိမြန်မာတွေနဲ့ဘလို့တန်းတူရှိခဲ့လေသူတို့ရဲ့ငွေစည်းတွေကလာဝကမြို့နယ်ခရိုင်ပြည်နယ်နောက်ဆုံးဟိုဌာနချုပ်အသင်းအတိကိုငွေစည်းဆိုတာရှိတယ်သူတို့ရဲ့အဲအဖေအမေဘယ်သူလဲဘိုးဘတွေကဘယ်သူလဲအဖေအမေလက်ထက်ကတည်းကဘိုးဘကတည်းကအမျိုးသားမဖွစ်နေခိုင်ဆောင်ထားတဲ့လူရှိရလားရှိတယ်ဆိုရင်တော့တခြားလူမျိုးတွေလူဒီဝရနိုင်ငံသားပြေးလိုက်ပြီဆိုရင်သူတို့အဲ့ဒီမှာလောက်ကစားတော့လို့ရမယ်ရန်ကုန်ကိုလာပြီးတော့ပစ္စည်းဝယ်လို့ရမယ်ရန်ကုန်ကနေလူလူလက်သွားလို့လာလို့ရမယ်တခြားလူမျိုးတွေလို့ပေါ့နော်အဲ့လိုမျိုးလှုပ်ပြလို့ရတယ်ဆိုရင်တော့ဒီလူတွေကထွက်ပြေးဖို့ နေသွားမယ
်ရခိုင်ပြည်နယ်ကမွတ်စလင်တွေဟာမလေးရှားအင်ဒိုနီးရှားတို့လိုမွတ်စလင်အများစုရှိရာဒေသတွင်းနိုင်ငံတွေကိုသွားဖို့ကြိုးပမ်းရင်းမကြာခဏဖမ်းဆီးခံရတာတွေတိုက်ဆုံတာတွေရှိနေတာပါကပလီပင်လယ်နဲ့ဘင်္ဂလားပင်လယ်ပေါ်မှာပြီးခဲ့တဲ့နှစ်ထဲမွတ်စလင်3500ကျော်ဟာရင်းရင်39စင်းနဲ့ကူးဖြတ်ဖို့ကြိုးပမ်းခဲ့မှုကြောင့်ကုလသမဂ္ဂကမှတ်တမ်းတင်ထားပါတယ်2022ခုနှစ်ထဲမှာပင်လယ်ပြင်မှာတည်ဆုံရတဲ့မွတ်စလင်348ယောက်ထပ်မနေရှိတယ်လို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကဖော်ပြထားပါတယ်ခင်ဗျာ
ဒါကတော့စစ်တွေမျိုးအနီးပင်လယ်ပြင်မှာဆက်လက်နှိမ့်ညွတ်ခဲ့တဲ့အတွက်ရိုဟင်ဂျာမွတ်စလင်အနည်းဆုံး18ယောက်တည်ဆုံခဲ့ရတဲ့သတင်းကိုကိုရန်နိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်အမေရိကန်ပြည်ထောင်စုရဲ့တမိုင်းအစောပိုင်းတုန်းကကျင်းပခဲ့တဲ့တမရရွေးကောက်ပွဲတွေမှာကိုယ်စားလှယ်လောင်းတစ်ယောက်ကဘလောက်လူချစ်လူခင်များသလဲနောက်လူတွေနဲ့ဘလောက်ယဉ်ယဉ်နီနီထိတွေ့ဆက်ဆံပြီးတော့ဩဇာကိတ္တမရှိသလဲဆိုတာတွေကသိပြီးတော့အရေးကြီးတဲ့ကိစ္စတော့မဟုတ်ခဲ့ပါဘူးဒါပေမဲ့လည်း electronic kit နဲ့လူမှုကွန်ရက်တွေကနေတဆင့်မဲဆွယ်လာကြချိန်မှာတော့ကိုယ်စလေလောင်းတဦးချင်းရဲ့မဲဆန္ဒရှင်တွေနဲ့ထိတွေ့ဆက်ဆံနိုင်မှုကသမ္မတအဖြစ်ရွေးခံသင့်မခံသင့်အဆုံးဖြတ်ဖြစ်စေပါတယ်အမေရိကန်သမ္မတရွေးကောက်ပွဲဝန်ကြီးသူတွေရဲ့လူလူနဲ့ဆက်ဆံရေးအကြောင်း VOA သတင်းတော့ Steve Hardman Impuror ကနေပေးပို့ထားတဲ့သတင်းလွှာကိုကိုသိန်းထိုင်ဦးပြောပြပေးပါမယ
်အမေရိကန်သမ္မတရွေးကောက်ပွဲမှာဂျိုးဘိုက်ဒန်နဲ့ဒေါ်လင်ထရန့်တို့လူလူကြားနိုင်ငံရေးအရအပြိုင်ဆိုင်မဲဆွယ်ထိတွေ့ဆက်ဆံပုံတွေကပဲသမ္မတရွေးကောက်ပွဲနိုင်ရဖို့အဆုံးပြတ်ပေးခဲ့တယ်လို့လာမယ့်ရွေးကောက်ပွဲမှာလည်းအမေရိကန်ပြည်ထောင်စုရဲ့အမြင့်ဆုံးတာဝန်ကိုယူမဲ့နိုင်ငံရေးအနာဂတ်ကိုအဓိကအဆုံးပြတ်ပါလိမ့်မယ်သမ္မတဘိုင်ဒန်ဆိုရင်မင်းကွန်းပြောပြီးတိုင်းလူတွေနဲ့ဓာတ်ပုံရိုက်ပွေဖက်နှုတ်ဆက်လေးရှိပါပဲဒေါ်လင်ထရန့်ကတော့လက်မနှစ်ဖက်ထောင်ပြတာလက်သီးဆုပ်ပြီးနှုတ်ဆက်တာကခုံတဲ့ပုံစံတွေလုပ်ပြတတ်ပါလေသမ္မတတာဝန်ယူခဲ့တဲ့ကာလနဲ့ယူပြီးကာလပြည်မှုမျိုးစုံနဲ့တရားစွဲခံခဲ့ရပေမဲ့သူ့ထောက်ခံတဲ့သူတွေနဲ့သူ့အကြားမှာထောက်ခံမှုဘလောက်ခိုင်းပါလဲဆိုတာကိုလည်းထရန့်ကကြွားဝါပြောလို့ရှိပါတယ
် I could stand in the middle of Fifth Avenue
ဒီအမှတ်ငါလမ်းမကြီးအလဲမှာကျွန်တော်ရပ်ပြီးတော့တယောက်ကိုသဏ္ဍာန်နဲ့ပြင်းပြရင်တော့မှမဲတမဲမှာရော့မသွားဘူးဆိုပြီးသူ့ဘာပြစ်မှုပဲကျူးလွန်ကျူးလွန်လူတွေကသူ့ကိုထောက်ခံနေတဲ့အကြောင်းဒေါ်နယ်ထရန့်နှိုင်းယှဉ်ပြောသွားခဲ့တာပါခေါင်းဆောင်မှုကိုလေ့လာသူတွေကတော့နိုင်ငံကြီးခေါင်းဆောင်တယောက်လူချစ်လူကင်များဖို့လူတွေကြိုက်ဖို့ဆိုတာကျောပြင်းတန်ကြားမှာထွက်ပြပြောနေုံတဲ့ပို့ပြီးတော့ရေးကြည့်တယ်လို့ပြောပါတယ
် You feel like you're one of them
ခင်ဗျားကိုယ်တိုင်သူတို့တွေကတယောက်ဖြစ်တယ်သူတို့ကလည်းခင်ဗျားနဲ့အတူတူဆိုတာမျိုးခံစားမိလာစေပါတယ်အားလုံးတပေါင်းတစုတယ်ဆိုတာမျိုးတန်ဖိုးထားမှုနဲ့တွန်းနေကြတယ်ဆိုတာကိုပြောဆိုတယ်သတင်းစကားဘယ်လိုပါမလဲဖုံးဖော်တယ်ချေချေမြင့်မြင့်ဆွေးနွေးတယ်လူတွေနဲ့ထိတွေ့ပြောဆိုတာတွေမှာအများလက်ခံလာအောင်ပြောဆိုကြပါတယ
်လက်ဆွဲနှုတ်ဆက်တာလက်ပြတာလက်မှတ်ထိုးတာစသဖြင့်အစင်းဆက်သမ္မတရွေးကောက်ပွဲဝင်သူတွေတုံးပြီးသူတို့ပြောချင်တာကိုကဘာပူတည်အောင်လုပ်ခဲ့ကြပါလေ
The vast majority of people
လောင်းတွေကိုရွေးချယ်တဲ့လူများစုကဘယ်တော့မှကိုယ်တိုင်တွေ့ဘူးကြတာမဟုတ်ဘူးသတင်းမီဒီယာတွေမှာတွေ့တာကိုအခြေခံပြီးဆုံးဖြတ်ကြတာဘယ်ကိုယ်စားလှယ်လောင်းကသူတို့အကြိုက်ဆိုတာရွေးကြတာပ
ါ Trial Biden ရောလူထုနဲ့ဆက်သွယ်ပြောဆိုရမှာသူတို့ပြိုင်ဘက်တွေတူညီရမယ်သင်ခန်းစာတွေပေးခဲ့ကြတယ်လို့Thanks what ka mye ma le
you have to be genuine
the guest system ma yora su da myo phit po lu de tu ya ra ga tu ro lu nyao sa long ga ma phong kwe bu a shi dai tu ro ba du so da ko a man dai pya de lo chano myin de
sat san ye chung ma pye de nai ngai yi tama ti ao pho sit sit ma ma a shi dai tu yin ne ma shi de dai byo da pho so da ma phit nai ma ba du le ho a yong sat bi ba ri byo mai so da myo tin cha le tin pe da myo ri lu de lo ထရန့်ရဲ့ပထမဆုံးအင်ပြီးတော့သတင်းပြန်ကြားရေးရရှိအောင်ရှန်စပိုက်ဇာက TOE ကိုပြောပါတယ
် One of the things that sometimes politics
ငယ်ငယ်သမားတွေမှာတခါတလေမဖြစ်မနေရှိကိုရှိရမယ်အရေးချင်းတစ်ခုအတွက်စိုးရိမ်စိတ်လှုပ်ရှားနေတဲ့တာမျိုးအဲ့ဒီလိုလှုပ်လိုက်ရမှာကြောက်နေကြတာ Trump ကသူ့ရင်ထဲရှိတဲ့အတိုင်းပြောဆိုလုပ်ပြီးတော့သူတွေးတဲ့အတိုင်းယုံတဲ့အတိုင်းပွင့်ပွင့်လင်းလင်းပြောဆိုနေတယ်လို့ကျွန်တော်မြင်ပါတယ
် Joe Biden ကလည်းသူယုံကြည်တဲ့အတိုင်းမချွတ်မချန်ပြောဆိုပါမယ်လို့သူတို့စီယုံပွဲတွေမှာဂရီပေးခဲ့ဘူးပါလ
ေ I never ever tell you anything I don't
တကယ်မဟုတ်တာကျွန်တော်ဘယ်တော့မှမပြောဘူးမယုံကြည်ဘဲနဲ့လိန်ညာပြေးခင်ဗျားတို့ဘယ်တော့မှမပြောဘူးလို့ Joe Biden ပြောဆိုသွားခဲ့တာပါရုပ်ပြင်သံကြားမှာပြသဖို့ဗီဒီယိုကင်မရာရှိရိုက်ခံတဲ့အခါမှာညက်တော်မကပ်ပဲကြည့်နေရင်ကိုယ်စလေလောင်းတယောက်ဘသူကဟန်ဆောင်နေတယ်သူ့ရင်ထဲမှာရှိတဲ့အတိုင်းတကယ်အစ်မပြောတာမဟုတ်ဘူးဆိုပြီးပေါ်သွားနိုင်ပါလေမဲဆန္ဒရှင်တွေကသူ့ကိုထောက်ခံမဲမပေးတော့ဘူးဆိုပြီးဆုံးဖြတ်သွားနိုင်ပါလေမဲဆွယ်ပွဲအတွက်လူတွေယုံကြည်အောင်ဘလောက်ပဲကုံကြခံခံအစ်မအရှိတဲ့အတိုင်းပြောတာမဟုတ်ဘူးလူတွေမကြိုက်ကြဘူးဆိုရင်တော့ အောင်မြင်တဲ့နိုင်ငံရေးသမားတယောက်ဖြစ်မှာမဟုတ်ပါဘူးခင်ဗျာ
။ကိုသိန်းထိုင်ဦးတင်ပြပေးခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါပါရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ယူဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်။
VOA American တန်ရဲ့သတင်းမှန်သတင်းဉာဏ်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့ deadline နဲ့ခင်ရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်းရဲ့ကြာသပတေးနေ့ညမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885နဲ့စနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190 kHz 1905တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ဝါတပ်ဖွဲ့ရဲ့ထူးခြားတဲ့အခမ်းကဏ္ဍအကြောင်းကိုဆွေးနွေးသုံးသပ်ထားကြပါတယ်။ဝါပြည်သွေးစည်းညင်ညူရေးတပ်ဟာစစ်ကောင်စီနဲ့အပြစ်ရက်ထားပေမဲ့စစ်ဗိုလ်စစ်သားတွေကိုပုံမှန်မွေးထုတ်နေပြီးတော့မိမိရဲ့တီးတက်နိုင်ငံရေးရည်ရွယ်ချက်အကောင့်ထဲဖော်ဖို့ကြိုးပမ်းနေတဲ့အကြောင်းဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူဒီသတင်းပတ်ရဲ့မြမအရေးသုံးသပ်ချက်မှာဆွေးနွေးတင်ပြထားတာရှုစားနာဆင်ပါရှင်
ခဲ့တဲ့ဇွန်လ28ရက်နေ့ကဝတ်တပ်ဖွဲ့ဌာနချုပ်ရှိရာပန်းဆန်းမြို့မှာစစ်အရာရှိငယ်900ကျော်ပါဝင်တဲ့ပထမအကြိမ်ဗိုလ်တင်တန်းဆင်ပွဲကျင်းပတယ်လို့ဇွန်လ23ရက်နေ့ထုတ်ရွှေပြည်မြေသတင်းမှာဖော်ပြပါတယ်ဘကပဗမာကွန်မြူနီလက်အောက်ခံလက်ပြွန်တတဘဝကရုန်းထွက်လာပြီးအနှစ်30ကျော်ကြာတဲ့အခါမှာဝဟာအင်အားအကြီးမားဆုံးတိုင်းရင်းသားတပ်ဖြစ်လာပါတယ်ဝါခေါင်းဆောင်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေရဲ့စစ်အင်အားလည်းပုံမူတောင်းနှင်းလာပါတယ်။သူတို့နဲ့ဆက်တွေ့တဲ့လင်းတဲ့ကိုင်အဖွဲ့တွေလည်းပုံမူအားကောင်းလာပါတယ်။အရင်ကလည်းတိုင်းရင်းသားမဟာမိတ်အဖွဲ့တွေရှိခဲ့ပေမဲ့ဝါတပ်ဖွဲ့ခေါင်းဆောင်နဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီ FPNCC လိုအင်အားကြီးမားတဲ့အဖွဲ့အစည်းမျိုးမရှိခဲ့ဘူးပါဘူး။ FPNCC မှာဝါတကချင်တာကိုကန်တာမိုင်းလာတာတာအန်တာရခိုင်တပ်နဲ့ရှမ်းပြည်တိုးတက်ရေးတပ်စတဲ့တပ်ဖွဲ့ခုနှစ်ဖွဲ့ပါဝင်ပြီး2019ခုနှစ်ဧပြီလဝါမျိုးတော်ပန်ခန်းခေါ်ပန်ဆန်းမှာတည်ထောင်ပါလေထိုင်းနိုင်ငံချင်းမိုင်းမြို့ကိုဌာနချုပ်လုပ်ပြီးဖွဲ့စည်းခဲ့တဲ့အဖွဲ့ဝင်17ဖွဲ့ပါဝင်တဲ့ညီညွတ်သောတိုင်းရင်းသားများ Federal Council UNSC ကိုအစားထိုးလိုက်တာဖြစ်ပါလေ
တိုင်းသားဖက်ဒရယ်ကောင်စီကိုမွန်ရခိုင်ကရင်နီရှမ်းနဲ့လာဟုအဖွဲ့တွေကဥဆောင်ပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရလက်ထက်အပြစ်ရသဘောတူညီချက်ရယူဖို့ကြိုးပမ်းတဲ့အခါမှာ UNFC ကနှုတ်ထွက်သူများလာပါတယ်။ UNFC ရဲ့ဈေးစကားကိုအဖွဲ့ဝင်တွေမတက်နိုင်တာကများပါတယ်။ဒါကြောင့်ဆုံးဖြတ်ချက်တွေကိုထိတိရဲ့ရောက်အကောင့်ထဲပို့ဖို့ခက်လာပါတယ်။ဝါကောင်းဆောင်တဲ့ FPNCC 9ဦးအဖွဲ့ကတော့နိုင်ငံလုံးဆိုင်ရာအပြည့်ရစာချုပ် NCA ကိုလက်မှတ်ထိုးသူတွေမဟုတ်တဲ့အတွက်အခြေခံချင်းတူကြပါတယ် Federal Democracy တိဆောက်တဲ့နည်းလမ်းမျိုးစုံရှိပေမဲ့လူနည်းစုတိုင်းရင်းသားတွေရဲ့အင်အားနဲ့အစွမ်းအစကိုသာအားကိုးရမယ်လို့လွန်ခဲ့တဲ့မတ်လ16ရက်နေ့ပန်ခမ်းမြို့မှာကျင်းပတဲ့အစည်းအဝေးထုတ်ပြန်ချက်မှာဖော်ပြပါတယ်ဒါပေမဲ့ COVID ကပ်ရောဂါကာလမှာအကူအညီပေးနေတဲ့တရုတ်အစိုးရကိုအထူးကျေးဇူးတင်ကြောင်းရဲစတင်ငင်ရေးလူဝင်မှုကုန်သွယ်မှုနဲ့အခြားကဏ္ဍတွေမှာတရုတ်အစိုးရနဲ့လက်တွဲလုပ်မယ်လို့ဆိုပါတယ
်မြန်မာပြည်မှာဖြစ်ပေါ်နေတဲ့ပြည်တွင်းပဋိပက္ခတွေပြည်လဲချုပ်ငင်းရေးအတွက်တရုတ်အစိုးရကကြားဝင်ဆောင်ရွက်ပေးတာကိုထောက်ခံကြိုဆိုကြောင်းအစည်းအဝေးထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီလိုအခြေအနေရောက်လာဖို့အတွက်တရုတ်ကွန်မြူနီဟာအဓိကအခန်းကပါဝင်ခဲ့တာမို့ဝါတာကိုတရုတ်ကွန်မြူနီရဲ့မွေးစားတက်လို့တောင်းခေါ်သူတွေရှိပါတယ်။ဘယ်ဆိုကလက်အောက်မားမမနေခဲ့ဘူးတဲ့ဝါတွေရဲ့ရှေးဟောင်းရင်ချင်းမှုဒလေးကိုညီကုန်းချုပ်လိုက်သူကတော့ပ ဘကပါကွန်မြူနီဖြစ်ပါလေအချင်းချင်းတိုက်ခိုက်နေတဲ့ဝါတွေကိုဘကပါကစူးစီးပေးလိုက်တဲ့သဘောဖြစ်ပါတယ်နှစ်ခိုးခွေတဲ့ဝါတွေပထမဦးဆုံးထိတွေ့တဲ့အယူဝါဒကကွန်မြူနီဝါဒဖြစ်ပါတယ
်ဝါဒီသားဟာကြေးလက်အဆင့်ကနေလက်နက်ကင်မျိုးတော်အဆင့်ကိုအနှစ်30ကျော်အတွင်းရောက်ရှိလာတာဟာတရုတ်ရဲ့ကူညီမှုကြောင့်ဖြစ်ပါတယ်ဗမာစစ်တပ်ကအစွမ်းကုန်တီးခတ်နေရတဲ့ဆိုတဲ့ဝါပြည်နယ်ရဲ့အခြေခံအဆောက်အုံတွေကိုတရုတ်ကုမ္ပဏီနဲ့တရုတ်အလုပ်သမားတွေကတိစောက်ထားတာပါဝါပြည်နယ်ရဲ့ရုံးသုံးစကားဟာတရုတ်စကားဖြစ်ပါတယ်အဲ့ဒီမှာတရုတ်ယွမ်ငွေကိုပဲသုံးကြတာပါတရုတ်ပြည်သုံးတယ်လီဖုန်းစနစ်ကိုဝါပြည်နယ်မှာသုံးနေပါတယ်တရုတ်မကြိုက်တဲ့ဘိန်းဆိုင်ပြုမှုကိုပိတ်ပင်ထားပေမဲ့စိတ်ကြွစည်မျိုးစုံထုတ်လုပ်နေပါတယ်ဝါဒေသမှာတရုတ်စီးပွားရေးနိုင်ငံရေးနဲ့အုပ်ချုပ်ရေးစနစ်တွေကျဉ်သုံးပြီးတရုတ်စစ်လက်နက်ပစ္စည်းတွေကင်ဆောင်ထားကြတာကြောင့်ဝါပြည်သွေးစည်းညီညွတ်ရေးတပ်ဟာတရုတ်ရဲ့မွေးစားတပ်ဖြစ်တယ်လို့ချွတ်မြင်သူတွေရှိပါတယ
်။ဝါတွေဟာဘကပကွန်မြူနီလက်အောက်မှာရဲရင်တဲ့စစ်တီအဖြစ်နာမည်ရပါတယ်။ဘကပနဲ့တရုတ်ကွန်မြူနီဦးဆောင်မှုစနစ်ကိုသာဝါတွေကတည်ပါတယ်။ဝါတရဲ့ရန်ပုံငွေဟာမွေးစေးဖြစ်ပါတယ်။စစ်ရင်အားကောင်းပြီးမွေးစေးနဲ့ရန်ပုံငွေရှာတဲ့တပ်ဖွဲ့နှစ်ဖွဲ့ကိုရန်တိုက်ပေးလိုက်သူဟာထောက်လှမ်းရေးဘူခင်ညွန့်ဖြစ်ပါလေစစ်တိုက်ကောင်းတဲ့ဝါတွေကိုခွန်စာကြီးစိုးတဲ့ရှမ်းပြည်တောင်ပိုင်းကိုပို့ပေးပါတယ်ခွန်စာနေရာကိုဝါတွေရရှိပြီးခွန်စာကတော့ရန်ကုန်မှာခလုံးကွင်းရပြီးကွယ်လွန်သွားပါတယ်ခွန်စာရဲ့မော်ထိုင်းတပ်ကမကျင်တတ်သူတွေစုစည်းတဲ့အခါရှမ်းပြည်ပြန်လည်ထူထောင်ရေးတပ်ပေါ်ထွက်လာပါတယ်ဝါကြီးစိုးတာကိုလက်မခံနိုင်သူဟာရှမ်းထူထောင်ရေးတပ်ဖြစ်ပါတယ်ရှမ်းပြည်တို့တည်းတလူလူဒီများတဲ့အဖွဲ့ကတော့ဝါထောက်ပံ့မှုကိုလက်ခံပြီးဝါခေါင်းဆောင်တဲ့မြောက်ပိုင်းမဟာမိတ်မှာပါဝင်ပါတယ်။ရှမ်းပြည်နယ်မိုင်းဆက်ခရိုင်မှာရှမ်းပြည်ထူထောင်ရေးတပ်နဲ့ဝါတပ်ဖွဲ့မနစ်ကတိုက်ပွဲဖြစ်တဲ့သတင်းထွက်လာပါတယ်။ဝါတပ်ဟာထိုင်းမြန်မာနယ်စပ်ကစစ်ဒေသ1918ကိုထိန်းချုပ်ထားပါလေ။တာချီလိတ်မိုင်းဆက်မိုင်းတုံဝေအောနဲ့ပါပုံချင်းမြို့နယ်မှာဝါတွေအခြေစိုက်ပါတယ်။ဒါကြောင့်စစ်ကောင်စီကမတိုက်ပေမဲ့တိုက်ပွဲဝင်နေသူတွေကတော့ကူညီထောက်ပံ့နေပုံရပါတယ်ခင်ဗျာ
ဝါတပ်ဖွဲ့ရဲ့ထူးခြားတဲ့အခမ်းကဏ္ဍအကြောင်းကိုဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးခဲ့တဲ့မြမရေးသုံးသက်ချက်အစီအစဉ်မှာရှင်တိုင်းရင်သတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးအပတ်စဉ်ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့စိတ်ဖိစီးမှုအကြောင်းရင်းကိုပြောပြပေးထားပါတယ်မြန်မာနိုင်ငံမှာစိတ်ဖိစီးမှုကိုဖြစ်စေတဲ့အကြောင်းရင်းကြီး၅ခုနဲ့အကြောင်းရင်းငယ်တွေကိုသိထားသင့်ပါတယ်လို့စိတ်ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်ဒီအကြောင်းရင်းတစ်ခုထဲမှာတော့ကုန်စည်နှုန်းနဲ့ငွေရေးကြေးပါဝင်ပါတယ်နောက်ထပ်ဘလို့အကြောင်းရင်းတွေမျိုးပြောရှိနေပါသေးတယ်ဒီအကြောင်းဩစတြေးလျနိုင်ငံ Central Queensland ဆေးရုံကစိတ်ကျန်းမာရေးအထူးကူဆရာဝန်ဒီဒေါက်တာတတ်သေးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးထားတာရှုစားနာဆင်ပါရှင
်โอเคအထူးကုဆောင်ဝင်ကြီးဒေါက်တာတတ်သေးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိစိတ်ဖိစီးမှုပိုအဖြစ်များလာတာအတွက်ပြီးခဲ့တဲ့အပတ်တုန်းကတော့ဆရာရေဒီစိတ်ဖိစီးမှုရဲ့အတိတ်ပဲနောက်အမျိုးအစားနဲ့အဓိကဖြစ်ရခြင်းအကြောင်းရင်းတွေကပထမအဓိကအချက်ဖြစ်တဲ့ကုန်စည်နှုန်းနဲ့ငွေကြေးကိစ္စကိုပြောပြီးမှကျန်တဲ့အကြောင်းရင်းတွေကိုဒီတစ်ပတ်မှဆက်ပြောမှာမို့ဒုတိယအကြောင်းရင်းကိုစပြောပြပေးပါလားဆရာရှင
်နံပါတ်1ကတော့ကျွန်တော်တို့လူတိုင်းကတော့အလုပ်လုပ်ရတာပဲအဲကြတော့အလုပ်လုပ်တဲ့အခါမှာပြဿနာရှိတယ်ခင်ဗျာစဉ်လုံးကျော်မဟုတ်ဘူးတခါလေးကကျွန်တော်ကလဲပဲထွန်ကျင်တယ်အဲစဉ်လုံးကျော်တာဘယ်ဟုတ်မလဲမွေးကြိုက်သွားရင်ဒုက္ခရောက်အောင်မယ်အဲကြတော့အလုပ်ဆိုတာကအလုပ်မှာ stress ရှိတယ်ကျွန်တော် office stress ပဲခေါ်ကောအလုပ်ရဲ့တဘာဝကအလုပ်တော်တော်များများစိတ်ဖိစီးမှုရှိတယ်ဆိုတော့အလုပ်ထဲမှာမပြောတာတွေအလုပ်ထဲမှာအလုပ်တွေများတာပေါ့ workload တွေများတာတွေနောက်အလုပ်ထဲမှာ long hours ဆိုတာ10နာရီ7နာရီဟာရှစ်ပေါင်းများဆိုတာလုပ်ရတာနောက်တစ်ခါတလေဆိုတော့အလုပ်ထဲမှာစိတ်ညစ်စရာတွေရှိတခါတည်းလုပ်ပေါ်ကင်မဲ့ကမကောင်းတာတို့တခါတည်း boss ကဘူလီလုပ်တာလို့ဆိုရ
အနိုင်ကျင့်တာပေါ့ဆရာနော
်မှန်ပါတယ်ခင်ဗျာအလုတ်ထဲကပြဿနာတွေကလည်းကျွန်တော်တို့ရဲ့စိတ်ဖိစီးမှုတွေရဲ့ကျွန်တော်ကဒီကြီးငါကြီးတွေကဒုတိယပြဿနာကြီးလို့ပြောချင်တယ
်ဟုတ်ကဲ့ဆရာ
ဟုတ်ကဲ့အဲ့ဒီကနေကျွန်တော်တတိယဆက်ပြောလိုက်ရရင်တော့
ပြောပါဆရာ
ကျွန်တော် relationship ပေါ့ relationship ဆိုတာဘယ်လိုအတိတ်ပဲပြန်မလဲဗျာဟိုလင်းနေမရတော့เนาะဟိုချစ်သူရေးစားရတော့ အဲ့ဒါကိုကျွန်တော်ကဆွေးနွေးခြင်းပါလေ
ဟုတ်ကဲ
့ဟုတ်ကဲ့ relationship
မိသားစုနဲ့လူမှုဆက်ဆံရေးပေါ့ဆရာနော်ပတ်ဝန်းကျင်ဆက်ဆံရေးပေါ့
မှန်ပါတယ်ခင
်ကိုဝင်းကျင်အလုပ်ကလွဲပြီးတော့ကိုနဲ့နေဆက်တဲ့လူတွေနဲ့ဆက်ဆံရေးပေါ့ဆရာ
အေးအဲ့ဒါဟုတ်တယ်ဟုတ်တယ်အဲ့ကျွန်တော်အဲ့လိုဆက်ဆံရေးမှာအဆင်မပြေဘူးဗျာဆိုတော့တကယ်ချင်းနေနဲ့အဆင်မပြေတာဒါပေမဲ့ပို့ပြီးတော့ကျွန်တော်ကပြောချင်တာကဒီအိမ်တော်ရေးအဆင်မပြေတာလေဆိုအိမ်တော်ရေးအဆင်မပြေတာတွေကပြဿနာတိတ်ကြီးတယ်ကျွန်တော်တို့ Queensland ဆိုတော့ကျွန်တော်နေတဲ့ Australia မှာနှစ်တိုင်းတော့လူ900နီးပါးတတ်တယ်900အဲ့900ထဲမှာတဝက်လောက်က 50% လောက်ကအဲ့အိမ်တော်ရေးအဆင်မပြေတာ relationship အဆင်မပြေတာကျွန်တော်ကတော်တော်အံ့ဩတယ်ဗျာနောက်ပြီးတော့မှဒီဘဝမှာအခက်အခဲတွေမဖြတ်တန်းနိုင်တာပေါ့နော်ဒီကျွန်တော်တို့ထင်တာကဘာလဲဆိုတော့စိတ်ရောဂါရမှာတတ်တယ်မလို့ထင်တာမဟုတ်ဘူးဗျာနော်အဲ့ 50% ကအခုပြောတဲ့ stress related relationship တို့ဒီပြဿနာတွေဒီအလုပ်တို့ဘာလို့အဲ့ဒီပြဿနာတွေကြောင့်မလို့တတ်တည်ကြတဲ့အထဲမှာ relationship က top ထဲမှာပါတယ်ဆိုတော့ကျွန်တော်ကဒီအိမ်တော်ရေးအဆင်မပြေတာကြီးအချစ်ရေးအဆင်မပြေတာကြီးအိမ်တော်ရေးဖောက်ပြန်တာကြီးဆိုတာကတကယ်က family ဆိုတာသိတယ်ဒါပေမဲ့ unit ပဲเนาะကျွန်တော်တို့ကဟာလာလင်းနေမရကလေးတွေနဲ့စုစုလေးနေရတာအဲ့ဒီထဲမှာအဆင်များမပြေလို့ကတော့အိမ်ထဲမှာမီးတောင်နေတာပဲဆိုတော့အဲ့ဒါကကျွန်တော်တို့နံပါတ်ຕ້ອງကျွန်တော်တို့ stress ပါပဲ
ဟုတ်ကဲ့
ဆရာကြီးကျွန်တော်နောက်ထပ်နှစ်ခုထပ်ဆက်လိုက်မယ်เนา
ะဟုတ်ကဲ့ဆက်ပါဆရာ
ဟုတ်ကဲ့အဲ့ကျတော့အဲ့ဒီမှာခုနကကျွန်တော်ပြောသလိုငွေကြီးရလဲမဆိုးဘူးလက်ကလေးရနေတယ်အလုတ်ကလည်းကိုယ်တငယ်ချင်းတွေရလဲကောင်းတယ်လင်းနေမရလဲရှာနေသွားတော့ပဲအဆင်ပြေပြီးတော့မှအားလုံးဘဝမှာအဆင်ပြေတယ်ဆိုတော့မဟုတ်ဘူးခင်ဗျာဘဝကလောကဓာတ်ကအေးနေတော့မြင်တော့မယ်ကျုံလာတတ်တယ်ကျွန်တော်တို့နံပါတ်4နဲ့နံပါတ်5ကအားလုံးအဆင်ပြေမယ်ဒီခါလဲဒိန်းဆိုဆေးလဲသွားစစ်လိုက်ကောကျမ်းမာရေးမှာယောဂပေါ်လာရောဆိုတော့အဲ့ဒီကျမ်းမာရေးမှာယောဂပေါ်လာတော့ဟဟလာချောင်းဆွရင်ချက်ကတော့ okay ပဲဒါပေမဲ့ယောဂကြီးကြီးပေါ်လာဒါလည်းဟိုနှလုံးတုန်တာတွေမှမှန်တာတို့နောက်ပြီးတော့မှဟို heart attack ပေါ့နော်ဒီ myocardial infarction heart attack ဒီနှလုံးဒီသွေးကြောချင်းပြီးတော့နှလုံးယောဂထလာတာတို့နောက်ပြီးတော့အဆိုးဆုံးကတော့ဗျာကင်ဆာတို့ပေါ့အဲ့ဒါတွေ diagnose လုပ်ခံရတာကင်ဆာတွေ့သွားပြီကင်ဆာကုရမယ်အမလီဒါကစိတ်ဖိစီးအကြီးကြီးပဲဆိုတော့ကိုယ်တည်းမကဘူးကိုမိသားစုထဲမှာတယောက်ဖြစ်ရင်တမိသားစုလို့စိတ်မပျော်ဘူးပေါ့ဗျာစိတ်ဖိစီးရတယ်ဆိုတော့ချမ်းမာရေးကဒါလက်တပားပဲအဲ့ဒီချမ်းမာရေးကတော့ပြဿနာများတက်လိုက်လို့ကတော့ stress ကရှင်တွဲပြီးတော့နောက်ကဟိုဘတ်စကားတွဲကြီးလို့လိုက်လာမှာပဲဆိုတော့အဲ့ဒါလည်းကျွန်တော်တို့သတိထားရမယ
်ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးချက်လေးဆက်လိုက်မယ
်ဟုတ်ကဲ့ပြောပါဆရာ
နံပါတ်5ကတော့အခုကျွန်တော်တို့ဒီဗမာပြည်မှာဆိုရင်ဒီဟိုအာနာသိမ့်လိုက်ကလေးကနေပြီးတော့မှစစ်ပွဲတွေပေါ့ဗျာနော်ဟိုစစ်ပွဲတွေနေမကဘူးပထမဆုံးကတော့ဟိုလက်တွေ့အဖြစ်အပျက်တွေပါအဲကြတော့ဟိုလမ်းမပေါ်မှာကလေးတွေပြစ်ခံရတယ်ကလေးတွေအသက်ဆုံးရှုံးရတယ်နောက်ပြီးတော့မှစစ်ပွဲတွေဖြစ်တဲ့အခါကျတော့စစ်ပွဲတွေမှာလည်းဆုံးရှုံးကြရတယ်နော်အဲ့ဒါတော့နှစ်ဖက်စလုံးဆုံးရှုံးတာပါပဲဆိုတော့အဲ့လိုနော်ဟိုတချို့ကျတော့ကိုယ့်ရဲ့မိဘတွေကွယ်လွန်သွားတယ်မောင်နှမတွေဆုံးပါသွားတယ်ခင်မင်းကြီးနဲ့တငယ်ချင်းတွေတည်ဆုံးသွားရင်အဲ့ဒါအစားထိုးမရတဲ့ဆုံးရှုံးမှုတွေပဲဆိုတော့အဲ့ဒီမှာ grief ဆိုတဲ့ဒီပရိဒေဝပူဆွေးသောကတွေဖြစ်လာတယ်ဖြစ်လာတော့ကြာလာရင်ဒီရုပ်ရဲ့ဆုံးရှုံးမှုတွေကစိတ်ဖိစီးသွားတာပေါ့အဲစိတ်ဖိစီးသွားရင်ဒီတဲ့ပူဆိုးသွားရင်တော့ကျွန်တော်တို့ depression တို့
စိတ်ထဲကြာတာတို့
ဟဲ့လား anxiety တို့
စိတ်ပူပင်သောကပေါ့ဆန်နော
်မှန်ပါတယ်ခင်ဗျနောက်ပြီးတော့မှ trauma တို့ရသွားနိုင်တယ
်နောက်စိတ်တန်ရပေါ့ဆန်နော်
စိတ်ဓာတ်ရပေါ့ PTSD ပေါ့စိတ်ဓာတ်ရတွေရသွားနိုင်တယ်ဆိုတော့အဲ့ဒီခုနက stress ကတော့အဲဆုံးရှုံးမှုတွေကလည်း stress တွေပဲခင်ဗျာဆိုတော့ကျွန်တော်ကအဲ့ဒီကြီးငါးကြီးကိုအခုပြဿနာကြီးငါးကြီးကိုတင်ပြပြီးတော့မှကျွန်တော်ကဒီ stress ရဲ့ cause ပေါ့နော်အကြောင်းရင်းတွေကိုပြည့်စုံသွားအောင်ဆက်ပြောရရင်တော့ခုနကပြောခဲ့တဲ့အကြောင်းရင်းကကျွန်တော်ပြဿနာကြီးတွေဒါပေမဲ့ဘဝမှာပြဿနာ stress ဖြစ်စေတဲ့အသေးစားလေးတွေလည်းရှိသေးတယ်ဟဲ့လားကျွန်တော်အင်တာနက်ပြတ်သွားတယ်ကျွန်တော်စိတ်ညစ်သွားတယ်ကျွန်တော်ဟုတ်ကူကျွန်တော် stress ဖြစ်သွားတယ်တပတ်လောက်အင်တာနက်ပြတ်သွားတယ်နောက်ပြီးတော့မှတခြားကလေးတွေဆိုရင် interview ဖြေရမှာတို့စာမွေးနီးနေတာတို့အဲကျွန်တော်တို့တခါလေးအိမ်ပြောင်းတာတို့ဟိုတခါလေးကျတော့ပြဿနာ car accident ကြုံတာတို့ဟဲ့လားပစ္စည်းပျောက်တာတို့အဲ့ဒီ stress အသေးလေးတွေပေါ့ဖြစ်စီတဲ့အကြောင်းရင်းအသေးလေးတွေလည်းရှိသေးတယ
်ကွန်ပျူတာပြတ်တာပေါ့ဆရာနော
်မှန်ပါတယ
်အလုပ်လုပ်နေကြတော့
မှန်ပါတယ်ခင်ဗျာဆိုတော့ကျွန်တော်ကတော့အဲ့ဒါတွေကိုတင်ပြရင်အကြောင်းကတော့စိတ်ဖိစီးမှုဆိုတာလူတွေပြောရင် let's aware ကျွန်တော်တို့ဒီဟာလေးကိုတတိလေးချက်ရအောင်ငါဘာကြောင့်စိတ်ဖိစီးနေလဲဆိုတဲ့ဟာလေးကို15မိနစ်20ကိုယ့်ဘာကိုစဉ်းစားကြည့်ပါလမ်းလျှောက်ရင်းနဲ့စဉ်းစားကြည့်ဟဲ့လားပြဿနာအခြေအနေရှိနေသလား ပြဿနာအသေးလေးတွေလားနှစ်ခုပေါင်းနေလားတော့ဆိုတော့ဒီအကြောင်းရင်းကိုတော့တည်တည်နေဗျာအနာတိမှဆေးရှိတာပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စိတ်ဖြစ်မှုအကြောင်းရင်းတွေကိုစိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာသက်သေးကိုဆက်သွယ်မေးမြန်းပြီးတော့ကိုဝင်းမင်းကမေးမြန်းတင်ပြပေးခဲ့တဲ့ကျန်းမာရေးခန္ဓာပါရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာပြည်တဝက်မှာဖြစ်ပျက်နေတဲ့တိုင်းရင်းဒေသကအနောက်ဆုံးရအခြေအနေတွေကိုတင်ပြပေးထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတော့ FVB ကတိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားပါတယ်
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒီသားတိုင်းသားတည်နောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာတွေကတော့မုံပြင်းနဲ့ရေးမြုပ်နယ်ထဲမှာလက်ဖြစ်ဆိုင်တွေကိုတနက်သမားနှစ်ယောက်ကလာရောက်ပစ်ခတ်ခဲ့လို့ပြည်သူ့စစ်အဖွဲ့ဝင်ရာအိမ်မှုအပါဝင်နှစ်ယောက်ထိမှန်သိမ်းဆုံးသွားပါတယ်။ရှမ်းပြည်လဲချမြို့နယ်ထဲစစ်တပ်နဲ့ရှမ်းတပ် SSPP SSA တို့အကြားတိုက်ပွဲတွေဖြစ်ပွားနေပြီးလဲချအပါဝင်မြို့နယ်တချို့ကတော့ညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။တရင်လွာတွေထဲမှာတော့နိုင်ငံတော်အတိုင်ပင်ခံနဲ့သမရဥဝိမင်းတို့ကိုပြစ်ဒဏ်တချို့ကလည်းလူငယ်သက်သာခွင့်ပြုလိုက်တဲ့အပေါ်ဘလိုမျိုးသုံးသက်ဝေဖန်နေကြသလဲဆိုတာတွေကိုနားဆင်ရဖို့ရှိပါတယ
်ကျမကနန်းဟောမရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြည်နယ်ရေးမြို့နယ်အစင်ရွာရှိဦးချစ်ဆွေလက်ဖက်ရည်ဆိုင်ထဲကိုဩဂုတ်လ9ရက်နေ့မနက်ကဆိုင်ကယ်တမားနေရဝင်ရောက်ပစ်ခတ်ခဲ့တာကြောင့်ပြည်သူ့စစ်အဖွဲ့ဝင်ရာအိမ်မှုအပါအဝင်၂ယောက်သေဆုံးပြီး၃ယောက်ဒဏ်ရာရရှိခဲ့ပါတယ်ဆိုင်ကယ်နဲ့ရောက်လာတဲ့အသက်25နှစ်အရွယ်လောက်ရှိအမျိုးသားနှစ်ယောက်ကတနက်အရှိတလက်နဲ့ပြည်သူ့စစ်အဖွဲ့ဝင်ရာအိမ်မှုဦးရင်ဝေတို့နေထိုင်တဲ့ဝိုင်းထဲကိုတခါတည်းပစ်ခတ်ရာမှာ9ယောက်ထိမှန်လားလို့ပြောပါတယ်အစင်ရွာပြည်သူစစ်အဖွဲ့ဝင်ရာအိမ်မူဦးရှင်ဝင်နဲ့ဇီးဖြူတောင်ကျေးရွာပိုက်တန်းရက်ွက်ကဈေးရောင်းသူဦးအောင်သိန်းပွဲချင်းပြီးတည်ဆုံသွားပါတယ
်ရှမ်းပြည်တောင်ပိုင်းလေချားမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ရှမ်းပြည်ဒုတိယပါတီရှမ်းပြည်တပ်မတော် SSPP SSA တို့ကြားတိုက်ပွဲတွေဖြစ်ပွားနေပြီးလက်ရှိမှာဆိုရင်လေချားအပါဝင်မြို့နယ်တော်တော်များများကိုစစ်တပ်ကညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်နှစ်ဖက်ကြားတိုက်ပွဲဟာမလန်အုပ်စုမှာဩဂုတ်လ6ရက်နေ့ကစတင်ဖြစ်ပွားခဲ့တာဖြစ်ပြီးတိုက်ပွဲပြင်းထန်တဲ့နှစ်ရက်တာကာလအတွင်း SSPP ဘက်ကတယောက်သေဆုံးခဲ့တယ်လို့စစ်တပ်ဘက်က10ယောက်ကျော်သေဆုံးပြီးအယောက်20ကျော်ဒဏ်ရာရရှိခဲ့တယ်လို့ SSPP ကဆိုပါတယ
်ချင်းပြည်နယ်ရဲ့မြို့တော်ဟာခါမှာဇူလိုင်လအတွင်းစစ်ကောင်စီတပ်ဖွဲ့ကပြည်သူနေအိမ်၉လုံးကိုချိတ်ပိတ်သိမ်းဆီးခဲ့တယ်လို့ချင်းလူအခွင့်ရေးအဖွဲ့ CHRO ကပြောပါတယ်ဟာခါမြို့ဟာခါသာရက်ွက်မှာရှိတဲ့နေအိမ်၉လုံးကိုတော်လိုင်းရဲ့အဖွဲ့ရင်းနဲ့ပတ်သက်ဆက်နွယ်မှုရှိတယ်ဆိုပြီးစစ်ကောင်စီကချိတ်ပိတ်ကနိုင်ငံတော်ပိုင်အဖြစ်သိမ်းဆီးလိုက်တာလို့ CHRO ကတာဝန်ရှိသူဆလိုင်းမန်ယေရန်ကပြောပါတယ်ချိတ်ပိတ်ခံရတဲ့အိမ်တွေဟာအကြမ်းဖက်မှုကျူးလွန်သူကိုပုံအောင်ခွင့်ပေးတာနဲ့ယာယီနေထိုင်ခွင့်ပေးတာဆိုပြီးအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်50နှစ်အရာနေအိမ်အဆောက်အုံပိုင်ရှင်ကိုအရေးယူမဲ့အပြင်ပုံမှန်56အရာနိုင်ငံတော်ပိုင်ပဏာအဖြစ်သိမ်းဆီးသွားမယ်လို့နေအိမ်တွေမှာစာကတ်ထားတယ်လို့ဆိုပါတယ်
ကေအန်ယူတပ်မဟာငါမူထရဖာဖွန်ခရင်အတွင်းကစစ်ကောင်စီရဲ့ဌာနဆိုင်ရာဝန်ထမ်းတွေနဲ့အုပ်ချုပ်ရေးမှူးတွေနှုတ်ထွက်ကြဖို့ကေအန်ယူတပ်မဟာငါကထပ်မံတရေပီထုတ်ပြန်လိုက်ပါတယ်အခုထုတ်ပြန်ချက်ဟာပြီးခဲ့တဲ့2023ခုနှစ်ဇန်နဝါရီလ1ရက်နေ့ကထုတ်ပြန်ထားတဲ့ထုတ်ပြန်ချက်ကိုပြန်အသိပေးထုတ်ပြန်ထားတာဖြစ်တယ်လို့ကေအန်ယူတပ်မဟာငါရဲ့ဩဂုတ်လ10ရက်နေ့ထုတ်ပြန်ချက်ထဲမှာပြောဆိုထားပါတယ်အခုပြန်အသိပေးထုတ်ပြန်ထားတဲ့ထုတ်ပြန်ချက်ကိုမလိုက်နာခဲ့ရင်အမိန့်ဆန့်ကျင်သူတွေအဖြစ်သတ်မှတ်အရင်ကထက်ပူပြီးထိရောက်တဲ့အရေးယူမှုတွေကိုလှုံ့ဆော်သွားမယ်လို့ကင်ယူတပ်မဟာငါကဆိုပါတယ်စစ်ကောင်စီရဲ့အုပ်ချုပ်ရေးရန်တရားလည်ပတ်နိုင်ဖို့အတွက်အထောက်အကူဖြစ်စီတဲ့ဌာနဆိုင်ရာဝန်ထမ်းတွေရက်ွက်ကြီးရွာအုပ်ချုပ်ရေးမှုတွေအနေနဲ့တာဝန်ကနေစွန့်လွှတ်ထွက်ခွာနှုတ်ထွက်သွားဖို့ပြောဆိုထားပါတယ်
မြစ်ဆုံစီမံကိန်းအပအဝင်လျက်စစ်တပ်အားထုတ်လုပ်ရေးစီမံကိန်းကြီးတွေအကြောင်းမျိုးမျိုးကြောင့်ရပ်တန့်လိုက်ရတဲ့အတွက်ပြည်သွင်းမှာလျက်စစ်တပ်အားလိုအပ်ချက်တွေရှိနေရတာလို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကျင်မြောင်လိုင်းကပြောဆိုလိုက်ပါတယ်။ဩဂုတ်လ၈ရက်နေ့ကပြုလုပ်တဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကျင်မြောင်လိုင်းနဲ့ဝန်ကြီးအဖွဲ့ရရဲ့တွေ့ဆုံပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။စစ်ကောင်စီဥက္ကဋ္ဌကလွန်ခဲ့တဲ့10ဆနှစ်လောက်မှာအကောင့်ထယ်ဖို့ဆောင်ရွက်ခဲ့တဲ့လက်စစ်တပ်အားထုတ်လုပ်ရေးစီမံကိန်းကြီးတွေဟာအကြောင်းမျိုးမျိုးကြောင့်ရပ်တန့်ခဲ့ရကြောင်းအဲ့ဒီလက်စစ်တပ်အားစီမံကိန်းတွေကိုအကောင့်ထယ်ဖို့ဆောင်ရွက်ခဲ့မယ်ဆိုရင်အခုချိန်မှာမိမိတို့နိုင်ငံရဲ့လက်စစ်တပ်အားလိုအပ်ချက်ကိုများစွာဖြည့်ဆည်းပေးနိုင်မှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
မူအဆက်မပြတ်ရွာသွန်းမှုကြောင့်ရခိုင်ပြည်ကကြောက်တော်မြောက်ဦးတောင်ကုတ်အပါဝင်မြို့နယ်တချို့မှာရေကြီးရေရှမ်းဖြစ်ပေါ်နေပြီးရွာပေါင်း100နီးပါးမှလည်းရေနစ်မြုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ကလဒန်မြစ်ရေတိုးလာလို့ကြောက်တလုံးနဲ့မှုချောင်းရွာကလူပေါင်း1000ကျော်ကိုရွှေ့ပြောင်းခဲ့ရတယ်လို့လေးမြုပ်မြစ်ရေမှလည်းစိုးရိမ်ရေမှတ်ကူကျော်လာတဲ့အတွက်မြတ်တဆောင်စစ်ဘေးရှောင်စခန်းကဒုက္ခသည်တွေကိုပြောင်းရွှေ့ခဲ့ရပါတယ်။ကားလမ်းတွေကိုရေကျော်လာတဲ့အတွက်စစ်တွေကြောက်တော်မြောက်ဦးကားလိုင်းတွေကိုလည်းယာယီရက်ဆိုင်ရတယ်လို့ကားသမားတွေကပြောပါတယ
်။အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။နေပြည်တော်ကအကျဉ်းထောင်မှာနှစ်ရှည်ထောင်တန်းကြားခံနေရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုပြည်ထောင်တချို့ကနေလူငယ်သက်သာခွင့်ပြုလိုက်တယ်လို့ပြီးခဲ့တဲ့ဩဂတ်စ်လ၁ရက်နေ့ကစစ်ကောင်စီကကြေညာခဲ့တဲ့အပေါ်ဝေဖန်သုံးသပ်မှုတွေအမျိုးမျိုးရှိနေပါတယ်။ဒီကိစ္စအပေါ်ဘလို့မျိုးဝေဖန်သုံးသပ်နေကြသလဲဆိုတာကိုတော့ရမင်းကနေတင်ဆက်ပေးထားပါတယ်
။ဒေါအောင်ဆန်းစုကြည်ပေါ်ပြည်ထောင်ချမှတ်ထားတဲ့အမှု၁၉မှုတွေကအမှု၅မှုနဲ့သမရဦးမြင့်အပေါ်ဆွတ်ဆွဲထားတဲ့ရှင်းမှုတွေက၂မှုကိုပြည်ထောင်တွေကနေလွှတ်ငင်းချမ်းသာခွင့်ပြုလိုက်တာဖြစ်ပါတယ်။သမရဦးမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့အပေါ်ပြည်မှုစီရင်ကြတဲ့ကတပေါင်းတစည်းလည်းမချဘဲတမှုစီတရားစီရင်ရက်ချခဲ့တာကဒေါအောင်ဆန်းစုကြည်ပေါ်စစ်ဆိုးရဘက်ကအချိန်ဆွဲပြီးနိုင်ငံရေးကစားနေတာလို့မြမနိုင်ငံရေးလေးလာတုံးတက်သူဒေါက်တာအောင်မျိုးကတုံးတက်ပါတယ်
တချို့ကထင်တာရုပ်တရက်ဟိုလွတ်တယ်လို့ဘာလို့ပြောကြတာပေါ့နော်စပြီးတော့အမိန့်ချကလေးကိုကကျွန်တော်တို့ကဒီတိကျကြီးချခဲ့တာဟုတ်နော်တစုတစည်းရက်ချခဲ့ရဆိုရင်တော့တမျိုးလေအခုချထားတာတော်ရနယ်လည်းမလို့ဘူးဒါကတော့ဒီအုပ်ချုပ်တဲ့သူကတော့နိုင်ငံရေးကစားတာတခုပေါ့ဥပမာသူကသဘောထားကောင်းကြောင်းစေနာမှန်ကြောင်းကိုလည်းတစ်ဖက်ကကဘာကိုလည်းပြရအောင်ရောက်တယ်လို့လုပ်ပြဖော်ပြတဲ့အဆင့်မရှိပါနဲ့ဒေါ်ဆန်းစစ်ကြည်နေလေကလည်းဒါသူ့ကိုဒါကစားနေတယ်ဆိုတာသူကသိမှာပဲလေ
အခုဖြစ်စဉ်ဟာစစ်တပ်အနေနဲ့လှုပ်တေလှုပ်ထိုက်တဲ့ကိစ္စတစ်ခုဖြစ်တယ်လို့ပြောဆိုလာသူကတော့ရခိုင်မျိုးသားလွတ်မြောက်ရေးပါတီ ARP ဥက္ကဋ္ဌဒေါ်စောမြရာဇာလင်းဖြစ်ပါတယ
်လှုပ်တေလှုပ်ထိုက်တဲ့ကိစ္စတစ်ခုဖြစ်တယ်ပြောင်းလဲတစ်ခုကိုတော့အစပြုဖို့တော့လုံနေတယ်ဆိုတဲ့သုံးသပ်ချက်မျိုးတော့ရှိပါတယ်ကောင်းတဲ့လက္ခဏာရှိတယ
်ပအုပ်မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ဂုံနူးဆောင်နေရကဘူမူကြီးခေါ်ဥက္ကကတော့စစ်တပ်ဘက်ကပြန်ဖြေလျှော့တဲ့ချင်းကမှုပုံစံမျိုးနဲ့လှုပ်လာတာလို့ဆိုပါတယ်
။အခုသမ္မတကြီးဦးဝင်းမြင့်တို့ဒေါအောင်ဆန်းစုကြည်တို့ကိုပြန်ဖြေလျှော့ပေးတဲ့ချင်းကမှုကလည်းပူပေါင်းဆောင်ရွက်မှုတစုံတရာကောင်းလာမလားမျှော်လင့်ချက်တော့ရှိမှာပေါ့။တိုက်ခံတဲ့ပူပေါင်းဆောင်ရွက်မှုအားကောင်းလာမယ်ဆိုရင်တော့နိုင်ငံရေးဆွေးနွေးပွဲတို့ငင်းချမ်းရေးလုပ်ငန်းစဉ်တို့ပြန်ပေါ်လာနိုင်တယ်ပေါ့။အဲ့ဒါလေးပေါ်ပြီးတော့မှအဲ့ဒီပြည်တော်စုငင်းချမ်းညီလာခံရဲ့ရလအဖြစ်နဲ့ဟာလာဂျာကာလာအနာပိုင်းဖွဲ့တာတို့နောက်ပြီးတော့ယူကောက်ပွဲအတွက်ဆက်လက်စီမံဆောင်ရွက်တာတို့အဲ့ဒါတွေလည်းဖြစ်နေတာပါဗျာဒီတစ်ခုနဲ့တစ်ခုကတော့ဒီချိတ်ဆက်နေပ
ါစစ်ကောင်စီဟာဩဂုတ်လ၁ရက်နေ့မှာကြားရောက်တဲ့ဒုတိယဝါစုလပြည့်နေ့ဓမ္မစကြနေ့ထိုင်မှဖြစ်နိုင်ငံတော်ရှိအကျဉ်းထောင်တီတီကနေအကျဉ်းသူအကျဉ်းသား9,849ယောက်ကိုခံဝန်ထိုးပြီးလွတ်ငြိမ်းချမ်းသာခွင့်ပေးခဲ့ရမှာနိုင်ငံရေးအကျဉ်းသား200ကျော်ပဲပါတယ်လို့AAPP ကထုတ်ပြန်ထားပါတယ်
။ချင်းပြည်နယ်မှာမိုခါဆိုင်ကလုန်းမုန်တိုင်းဝင်ရောက်တက်ခတ်ပြီး3လကျော်ကြာလာတဲ့အထိကုညီထောက်ပံ့မှုအပြည့်အဝမရရှိသေးတာကြောင့်ပစ္စည်းဆုံးရှုံးမှုအများဆုံးမြို့နယ်တွေထဲမှာနေအိမ်တွေပြန်လည်ပြုပြင်တည်ဆောက်ဖို့အခက်အခဲတွေနဲ့ကြုံနေရဆဲဖြစ်ပါတယ်။အဲ့ဒီဘက်ကအခြေအနေကိုတော့ကိုရောဘက်ကစုစည်းထားပါတယ်။
အင်းအပြင်းမူခါဆိုင်ကလုန်းမုန်တိုင်းကြောင့်ရခိုင်ပြည်နယ်ပြီးရင်ထိခိုက်ပျက်စီးမှုဒုတိယအများဆုံးကြုံခဲ့ရတဲ့ချင်းပြည်နယ်မှာဒီနေ့ချိန်ထိနိုင်ငံတကာနဲ့ပြည်တွင်းအလှူရှင်တွေရဲ့ကူငင်ထောက်ပံ့မှုတွေမရရှိသေးတဲ့အပြင်စစ်ကောင်စီရဲ့နေမီပိတ်ဆို့မှုကန့်တတ်မှုတွေကြောင့်မုန်တိုင်းတန်တဲ့ပြည်သူတွေပြန်လည်ထူထောင်ရေးမှအခက်ကြုံနေကြရတယ်လို့ဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီအဖွဲ့ဝင် စလိုက်မင်းယူကပြောပါတယ
်အဓိကတော့ရမုံငွေခက်ခဲပေါ့နော်နောက်ကျွန်တော်တို့ဒီ NGO INGO တွေရဲ့ဒီဝင်ရောက်နိုင်မှုအခက်ခဲတွေပေါ့နော်ဒီစက်ကောင်စီရဲ့အဟန္တာတွေရှိမယ်စက်ကောင်စီကဒီ NGO INGO တွေတဲ့ချိတ်ဆက်တဲ့နေရာပိုင်းတွေမှာပဲဖြစ်ဖြစ်သူတို့တွေကလည်းတစ်ဆင့်ချိတ်ဆက်ဖို့အပိုင်းတွေကိုသူတို့ဟိုထောက်ပံ့မှုအပိုင်းတွေကိုသွားမယ်ဆိုတဲ့ကိစ္စရပ်တွေမှာအငင်းပွားမှုတွေရှိတယ်ကျွန်တော်တို့ချင်းပြည်မှာတည်းမဟုတ်ပါဘူးရခိုင်မှာလည်းပဲအဲ့လိုစက်ကောင်စီကနေပြီးပိတ်ပင်သားမြစ်မှုတွေရှိတယ်ဒီပိုင်းတွေမှာနိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေလွယ်လွယ်ကူကူဝင်ရောက်နိုင်ဖို့အခက်အခဲတွေရှိတဲ့အတွက်ကြောင့်မလို့လည်းဖြစ်တယ်ဒီကတော့နိုင်ငံတကာ INGO ဖွဲ့စည်းတွေ NGO ဖွဲ့စည်းတွေကလွတ်လွတ်လပ်လပ်တွာလာခွင့်မရှိတဲ့အပိုင်းတွေမှာညာစွာကျွန်တော်တို့ဒုက္ခရောက်တယ်လို့ကျွန်တော်မြင်ပါတယ်လို့
မေလ14ရက်နေ့ကရခိုင်ပြည်နယ်ကနေစတင်ဝင်ရောက်ခဲ့တဲ့ cyclone မုန်တိုင်းမူခါဟာချင်းပြည်နယ်တဲကတွန်းစာမြို့နယ်ကလွဲပြီးကြံတဲ့မြို့နယ်၈ခုစလုံးကိုဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်။မူခါကြောင့်ပျက်စီးဆုံးရှုံးမှုတွေဖြစ်ခဲ့တဲ့မြို့နယ်အသီးသီးကရွာတွေဟာအိမ်တွေစစ်ဘေးရှောင်စခန်းတွေကိုကုထူကုထစနစ်နဲ့ပြန်လည်တည်ဆောက်နေရလို့ဆောက်လုပ်ရေးပစ္စည်းတွေလိုအပ်နေတယ်လို့မတူပြည်မြို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်ဒေါ်လှမေကပြောပါတယ်
ကိုလောဆယ်ကျမတို့ကကိုထူကိုထပဲကိုရဲ့အတိုင်းဝိုင်းလေးရဲ့ကူညီနဲ့ပေါ့နော်ပြင်ပြင်ကြတယ်အဲယူကြည်ရမယ်တအိမ်ချောင်းကိုစပေါင်းဆုံးနဲ့တံပိုးတယ်အဲ့ဒီဟာတော့ပဲလောဆယ်ကျမတို့ကရပြီးစကြောအချိန်ကြီးကလမ်းတွေကပိတ်တော့ကားဝင်မရဘူးဝင်မရတော့အိမ်ပြက်လို့သွတ်တွေပါလေကွာကုန်လို့ရိုက်ဖို့တော့ဖန်အဲ့ဒီသွတ်တို့တန်ချောင်းတို့ဝယ်ဖို့မြို့ပေါ်တွားလို့မရဘူးအင်းပြချမ်းကိုရောက်နေတဲ့မိစုပ်ပြည်ကိုရောက်နေတဲ့လူတွေကဒီဖက်ချမ်းကနေယူသွားတယ်ပြီးတော့မှအဲ့ဒီဖက်ကအိမ်တဲ့လူတွေကလည်းဒီချက်ချန်းကိုလာပြီးတော့မှဒီချက်ချန်းကနေပဲသူတို့ဝယ်ပြီးတော့မှသူတို့ရဲ့လိုအပ်တဲ့အင်ထရပစီတွေပေါ့နော်အဲ့ဒါတွေကိုဝယ်တယ
်မူခါမုံတိုင်းတိုက်ခတ်ပြီး၃လနီးပါးရှိလာပြီမဲ့ချင်းပြည်နယ်ကမုံတိုင်းတင့်ပြီးသူအများစုဟာနေအိမ်တွေမပြုတ်ပြင်နိုင်သေးတယ်လို့ပျက်စီးမှုနဲ့ပါတဲ့ဘုံကြီးကျောင်းနဲ့စာတင်ကျောင်းတွေမှာခိုလုံနေကြရစေဖြစ်ပါတယ်မူခါမုံတိုင်းကျောင်းချင်းပြည်နယ်ထဲအိမ်2900ကျော်စာတင်ကျောင်း185ကျောင်းဘာသာရေးအဆောက်အုံ100ကျော်ကျန်းမာရေးအဆောက်အုံ12လုံးစပကြီး259လုံးအပါဝင်စုစုပေါင်း3300ကျော်ပျက်စီးဆုံးရှုံးခဲ့တယ်လို့ကြာကာလချင်းမျိုးသားတိုက်ပင်ခံကောင်စီ ICNC စီကထုတ်ပြန်ထားပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ရေးမြို့နယ်အစင်ကျေးရွာဈေးထက်ရှိဦးချစ်စွေလက်ဖက်ရည်ဆိုင်နှင်းကိုတနတ်သမား၂ယောက်ကလာရောက်ပစ်ခတ်ခဲ့လို့ပြည်သူ့စစ်အဖွဲ့ဝင်ရအိမ်မှုအပါဝင်၂ယောက်ထိမှန်တေဆုံးသွားပါတယ်လေချာမြို့နယ်ထဲစစ်တပ်နဲ့ SSPP SSA တို့အကြားတိုက်ပွဲတွေဖြစ်ပွားနေပြီးလေချာအပါဝင်မြို့နယ်တော်တော်များများကိုစစ်တပ်ကညမထွက်ရအမိန့်ထုတ်ပြန်ထားပါတယ
်။ဒေါ်ရရှင်ကခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းလောက်တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအာမီပါ
အဖီဘီယာတိုင်းရင်သတင်းတော်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်ကဏ္ဍတွေကိုမနက်ဖြန်တောက်ကြမနက်ခင်းမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်။မကြခင်အစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလှည့်ပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်ကမ်းလွန်ပင်လယ်ပြင်မှာဆက်လက်နှိမ့်မြုပ်ရွာကအရဟံကျ18ယောက်ထက်မနည်းတည်ဆုံခဲ့တဲ့အကြောင်းတာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါရယ်ဆက်လက်မြုပ်ရွာကတည်ဆုံသူအလောင်း18လောင်းတဲ့မနည်းကိုရှာဖွေတွေ့ရှိထားကြောင်းအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကိုကိုကာပြီး AFP သတင်းမှာဖော်ပြပါရယ်အသက်မသေးလူမျိုးလာသူ6ယောက်ကိုတော့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေတယ်လို့ပြောပါရယ်လာမယ့်စနေနေ့မလေးရှားနိုင်ငံပြည်နယ်တွေမှာပြည်နယ်ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေပြီးဒီရွေးကောက်ပွဲဟာကိုလာတာကြာသေးတဲ့ဝန်ကြီးချုပ်အန်ဝါအီဘရာဟင်ရဲ့အဆိုရအဖွဲ့အပေါ်ပထမဆုံးစတင်တဲ့အရေးကြီးတဲ့ရွေးကောက်ပွဲအဖြစ်သတ်မှတ်ထားကြပါတယ်။ပြည်နယ်73ပြည်နယ်တွေက6ပြည်နယ်မှာစနေနေ့ရွေးကောက်ပွဲတွေကျင်းပမှာပါ။ဒါကြောင့်ဝန်ကြီးချုပ်အန်ဝါအီဘရာဟင်ဟာနိုင်ငံအနှံ့သွားပြီးတော့မဲဆွယ်စည်းရုံးပွဲတွေကျင်းပနေပါတယ်ခင်ဗျာ။ခရိုင်းမီးယားဒေသကိုဥတီသွားနေတဲ့အဝေးထိန် drone 7ခုနဲ့မော်စကိုမြို့တော်ကိုဥတီနေတဲ့ drone 2ခုတို့ကိုကြပြဟန်တာပြစ်ချလိုက်နိုင်တဲ့ကြောင်းရုရှားကဒီကနေ့ပြောပါတယ်မော်စကိုမြို့ကိုပြစ်မှတ်ထားတဲ့ drone နှစ်ခုနဲ့ခရိုင်းမီးယားကမ်းခြေအနီးကဆီဗာစတိုပိုမြို့ကိုပြစ်မှတ်ထားတဲ့ drone နှစ်ခုတို့ကိုပြစ်ချခဲ့တဲ့ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနက Telegram လူမှုကွန်ရက်မှာကြေညာထားပါတယ်ခင်ဗျာနိုင်ငံမှာတော့အာနာသိန်းစစ်တပ်ကအစိုးရတစ်တရာဖွဲ့စည်းလိုက်တဲ့ကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်နိုင်ငံပိုင်ရုပ်တံကနေထုတ်ပြန်တဲ့အမိန့်ကြေညာချက်မှာတော့ဝန်ကြီးအဖွဲ့ဝင်22ဦးပါတဲ့အစိုးရအဖွဲ့ကိုဖွဲ့စည်းတဲ့အကြောင်းပြောဆိုထားပါတယ်ခင်ဗျာ
ဩဂုတ်လ10ရက်နေ့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းဂမ်ချန်နဲ့ဂျိုးဂီလ်စ်တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အခုအတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှာတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာပြေးပြရာဝေးကွာလို့လိုရင်ဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.